သာသနာတော်နှစ်2552ခုနှစ်ခောဇာတက္ကရီ1380ပြည့်နှစ်တကူလ34ရက်နေ့ရန်ကုန်တိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်သီရိမင်္ဂလာလန်းကမြင်ကျောင်းတိုင်းဓမ္မယုံတွင်ဆင်းကျင့်ပပြုလုပ်အပ်သည့်ယာဝိယဓမ္မသဘင်ခန္ဓာဝယ်စံကြောင်းမြို့နယ်သီရိမင်္ဂလာလန်းအမှတ်10ပြည်ဝိယမေတော်မိသင်္သာနိုင်ရဲ့သမီးစုလည်းနိုင်နေတာလီလင်မိသားစုတို့၏အမတ္တဒါနာဓမ္မဒါနာအဖြစ်ဖြင့်ဟောကြားအပ်တော်ဘဝနိဂုံးတိဆုံးခြင်းအကြောင်းလေယံဒေသနာတော်အမိတ္တပတ္တသင်္ဃာကျမ်းဝိသိမုတ်ပိုင်းဘုံပိုင်းမှာဘဝနိဂုံးတိဆုံးခြင်းအကြောင်းဆိုတာအခန္ဓကန္တအနေနဲ့ပါဘဝတစ်ခုရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းနေကုန်းအနေနဲ့ဘဝတစ်ခုရဲ့နေကုန်းအနေနဲ့သေဆုံးခြင်းနဲ့ရင်ဆိုင်ကြရတယ်ဘယ်ရာပဲဖြစ်ဖြစ်စလာပြီဆိုလို့ရှိရင်အဆုံးနဲ့ပဲရင်ဆိုင်ကြရမှာယခသိဟံအစရှိရင်အဆုံးရှိတာပဲအဖြစ်ရှိရင်ပြည့်ရှိတယ်အတက်ရှင်ရင်အကြရှင်ပဲလူပြုခြင်းရှင်အိုမင်းခြင်းရှိပဲကျမ်းမာခြင်းရှင်ယောဂရာခြင်းရှိပဲဆိုမရှောင်လွှဲနိုင်တဲ့သဘာဝတရားတွေပဲဘဝမှာမွေးဖွားခြင်းရှိတယ်လို့သိဆုံးခြင်းဆိုတာနဲ့အဆုံးသတ်ကြရတယ်ဒီဒီတတ္တဝါမှာပဲဖြစ်ဖြစ်ဘဝတစ်ခုရလာပြီဆိုလို့ရှိရင်ဘဝခကြီးအချိန်ပိုင်းအတွင်းမှာဘဝတစ်ခုရဲ့အဆုံးဒီကုန်းဆိုတာရောက်ရှိပြီးတော့သွားကြတာခီးသွားနေတဲ့လူတွေဟာလည်းပဲခီးလမ်းဆုံးပန်းတိုင် destination ဆိုတာရှိတာကြည့်ပဲအဲခီးသွားတော့ခီးဆုံးဆိုတာရှိတာကြည့်ပဲမြေထားစီးရင်လည်းမဤမြေထားလမ်းရဲ့ခီးဆုံးဆိုတာရှိတယ်ယထာကားစီးရင်လည်းကားလမ်းရဲ့ခီးဆုံးဆိုတာရှိတယ်လင်းညာနဲ့သွားလို့ရှိရင်လည်းလင်းညာရဲ့ခီးဆုံးဆိုတာရှိတယ်လေနဲ့သွားလို့ရှင်လဲလေရဲ့ခီးဆုံးသင်္ဘောနဲ့သွားရင်လဲသင်္ဘောရဲ့ခီးဆုံးဆိုတာအလုံးဟာခီးသွားနေကြတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရင်းဟာခီးဆုံးဆိုတဲ့နေရာမှာရှိကိုရှိရတယ်။အဲဒါဝင်လို့လူဘဝရဲ့ဒီကုန်းမှာသေဆုံးခြင်းဆိုတာဟာဘဝတစ်ခုကိုဆုံးသတ်တာဖြစ်လို့ဘဝဒီကုန်းလို့ဘဝတစ်ခုရဲ့ဒီကုန်းခီးဆုံးမယ်ဘဝခကြီးကိုမိခင်ရဲ့ဝန်ထဲကနေစတင်ပြီးတော့ဘဝခကြီးကိုမိခင်ရဲ့ဝန်ထဲကစတင်ပြီးတော့ရှောင်းလန်းလာခဲ့ကြတာနောက်ဆုံးမှာတေဆုံးခြင်းမှာပဲအဆုံးသတ်တယ်ဒါကြောင့်မို့မရဏပရိယောသနံဇီဝိတံဇီဝိတံတတ္တဝါရရဲ့အသက်ဟာမရဏပရိယောသနံတေခြင်းမှာပဲအဆုံးသတ်တယ်မဆုံးတဲ့နေရာလို့ရှိကုန်ရှိနော်အရာခသိမ့်မှာအစရှိရင်အဆုံးရှိတာလေသရပရိယောနာနာယုပနံယုပနံလူပြုခြင်းဟာလည်းပဲသရပရိယောနာနာအိုမင်းခြင်းမှာပဲဆုံးတယ်စံကျင်မဲ့ကလေးတွေနဲ့တော့ဒါကြောင့်မို့လို့ဘဝဆိုတာခန္ဓာ၅ပါးရထားတဲ့ဖြစ်စဉ်ကလေးတစ်ခုတဘဝနဲ့တဘဝတဘဝနဲ့တဘဝမတူညီတဲ့ကံအကြောင်းတရားတွေကြောင့်မတူညီတဲ့အခြေအနေတွေကိုတွေ့ရှိကြုံတွေ့နေရခံစားရတဲ့ဘဝကလေးတစ်ခုအတိုင်းအတာလေးတစ်ခုထို့အတိုင်းအတာလေးတစ်ခုဟာအစရှိတယ်လို့အဆုံးလည်းပဲရှိတယ်တဲ့အဲ့ဒီအဆုံးဟာဘဝတစ်ခုရဲ့ဏီကုံသေဆုံးရင်ပဲဆိုလိုတာကစလာပြီဆိုလို့ရှိရင်အဆုံးတစ်ခုတော့ရှိမှာအဲ့တော့အပြန်အမြင်စဉ်းစားကြည့်ပဲဆိုရင်လုံးဝမစဘူးဆိုရင်အစမရှိလို့ရှိရင်အဆုံးရောရှိနိုင်မှာမဟုတ်လားဒါကြောင့်ဘုရားဆောပြကအစရှိရင်တော့အဆုံးရှိလာမှာဆိုတော့အစမရှိဘူးဆိုပါလို့ဇာတိပိစယဇရာမရဏဝိပွားခြင်းမှာ ဒီဥဒင်းဥဒင်းနဲ့သိချင်းမှာဝိပွားချင်းကြောင့်ဥဒင်းနဲ့သိချင်းဟာဖြစ်ပေါ်လာမရဏတံဟိဇီဝိတံဇီဝိတံတတဝရရဲ့အသက်ဟာမရဏတံသိချင်းမှာပဲဆုံးတယ်ဘဝတစ်ခုရဲ့ဤကုန်သိချင်းမှာဆုံးတတ်တယ်ဆိုတော့တတဝရဘာကြောင့်သိနေကြသလဲသေးဘုံသိနည်းကဘယ်လိုမျိုးရှိသလဲလောကမှာသေဘုံသိနည်းအမျိုးမျိုးရှိတဲ့ထဲမှာအဘိဓမ္မာထာကတတိယမထာသင်္ဃဟာချမ်းအယပြောရမယ်ဆိုရင်သေမှုလူတတော်တို့သေတာဟာအချိန်ဒီလေးရအကြောင်းလေးမျိုးရှိတယ်လို့ပြောတာအကြောင်းလေးမျိုးရှိတယ်တဲ့ဘဝတစ်ခုဤကုန်းချုပ်ရတာသင်ဆုံးရတာအကြောင်းလေးမျိုးရှိတယ်နမတိကအာယုခယသမထားတဲ့သက်တမ်းတစ်ခုကုန်ဆုံးသွားတာသမထားတဲ့သက်တမ်းတစ်ခုကုန်ဆုံးသွားလို့သိတာအာယုခယအာယုဆိုတာသက်တမ်းခယဆိုတာကုန်ဆုံးသွားတာသက်တမ်းကုန်လို့သိတာအဲ့ဒါအကြောင်းလို့သိနေစီလို့သိတယ်လို့ပြောလို့ရမှာပေါ့နော်လူတွေမှာတက်တန်းဆိုတာရှိတယ်လူတွေရဲ့တက်တန်းဟာအတိတ်ကမရှိဘူးရှည်တဲ့ခါရှည်တယ်တိုးတဲ့ခါတိုးတယ်အရှိတူသတ်မှတ်ထားတဲ့သူကတော့အရှိတူဖြစ်ပေါ်နေခြင်းဟာတခင်ရက်တွေကပြောခဲ့တယ်လို့ပဲဥတုနဲ့အာဟာရကအဆုံးဖြတ်ပေးသွားတာဥတုနဲ့အာဟာရလူတွေရဲ့တဏ္ဍမှာရှိတဲ့ဥတုအာဟာရလူတွေမိခိုးနေကြရတဲ့ဥဒုနဲ့အာဟာရတို့ဥဒုအာဟာရနဲ့ရပေါင်းစပ်ထားတဲ့အခြေအနေပေါ်မှာလူရဲ့ဘဝဟာယက်တည်နေတာဖြစ်သောကြောင့်ဇီဝရအားဖြင့်လူရဲ့သက်တမ်းတစ်ခုကိုသတ်မှတ်ပြီးတော့ပြောကြရတယ်လူတွေမှာလူတွေရဲ့သက်တမ်းဟာအစဉ်အမြဲသတ်မှတ်ထားတာမရှိဘူးတဲ့ပါဝိလေရုံးဆိုလို့ရှိရင်လူသမိုင်းကြောင်းကိုပြန်ကြည့်လို့ရှိရင်လူရည်အားတစ်ချိန်တခါရည်တွက်လို့မရတော့အောင်အသက်တွေတိတ်ပြီးတော့ရှင်းနေတဲ့အသင်္ချေတန်းဆိုတော့လေလူရည်အားရောက်ခဲ့ပုံလေးနော်အသက်ရှိတဲ့အတန်းထိုအသက်ရှိတဲ့အတန်းကတပြေးပြေးဆိုးရုံလာတဲ့အခါကျတော့တသိန်းတန်းတသိန်းတန်းကနေပြီး7000တန်း7000တန်းကနေပြီးတော့ရောက်လာလိုက်တာ6000တန်းတဖြည်းဖြည်းနောက်ဆုံးရတော့100တန်းကနေနောက်10တန်းကနေတခါပြန်ပြီးတော့လူရဲ့သက်တမ်းဟာရွေးရှားသွားပြန်တယ်အနည်း20အနည်းကြီးတော့40ဆိုပြီးတော့ခေါချိုးလူရဲ့သက်တမ်းတက်သွားတာမရေမတွက်နိုင်တော့အသက်ရှည်သွားပြန်လူရဲ့သက်တမ်းဟာတက်လိုက်ကျလိုက်အချိန်တွေပေါ်မှာကိုတည်ပြီးတော့တက်ချင်ကြနေတယ်လို့ရှိအခုတက်တန်းဟာဆိုးရုံနေတဲ့အတိုင်းအတာတစ်ခုလို့ဒီလိုပြောရလူတွေရဲ့တက်တန်းဟာဆိုးရုံနေတယ်။ဘာကြောင့်ဆိုးရုံတာတော့ဆိုတော့အဓိကအကြောင်းကလူတွေရဲ့တဏ္ဍာမှာဖြစ်တဲ့အကုသိုလ်တရားတွေရဲ့ကြီးထွားလာမှုကြောင့်လူတွေရဲ့တက်တန်းဟာတဖြည်းဖြည်းဆုံးရှုံးအခုလူတွေကြီးထွားလာတာနဲ့လူတွေဘာဖြစ်လို့ဆုံးရရတယ်တက်တန်းကဘာလို့တူရတယ်လဲလို့ဆိုလို့ရှိရင်လူတွေရဲ့တဏ္ဍာဖြစ်တဲ့အကုသိုလ်တွေကြောင့်ဥရုတွေပြက်လာတယ်ဥရုတွေပြက်လာတဲ့အတွက်ကြောင့်အာဟာရတွေကအစီဩဇာနည်းလာအဲ့ဒီဥရုကောင်မိပြီးတော့အဲ့ဒီအာဟာရတွေကိုမိကိုစားတော့နေရတဲ့လူတွေရဲ့တက်တန်းကလည်းရောကြလာတယ်အကြောင်းအကျိုးကအဲ့ဒါကိုဆက်ပြီးတော့နေတာမကောင်းတဲ့ညာလေးဥဒ္ဓမာတီးကွင်းကြတဲ့အာဟာရတွေကိုစားသုံးလို့ရှင်ထိုအာဟာရဓာတ်တွေဟာလူရဲ့အသက်ကိုနှစ်ပေါင်းများစွာကြာအောင်ထိန်းထားနိုင်စွာမရှိဘူးတဲ့သဗ္ဗေတ္တအာဟာရထိတိကတတ္တဝါအလုံးဟာအာဟာရချောင်းတည်ထမ်းပြီးတော့နေကြရတာအာဟာရကြောင့်တည်တံ့ပြီးတော့နေရတာဆိုအာဟာရကမထောက်ပံ့နိုင်ဘူးဆိုရင်တတ္တဝါတွေမတည်တံ့နိုင်ဘူး။ဒါကြောင့်မို့လို့ တဖြည်းဖြည်းရောကြလာတဲ့တတန်းဒီရောကြလာတဲ့တတန်းဟာလူတွေရဲ့ကံကြမ္မာပေါ်မှာမိတည်ပြီးတော့နေတော့ကောင်းတဲ့ကံတွေလူအများစုကကောင်းတဲ့ကံတွေကောင်းတဲ့စိတ်ထားတွေမွေးလာလို့ကောင်းတဲ့ကံတွေပုံများလာပြန်ပြီဆိုလို့ရှိရင်လည်းဥရုတွေရဲ့ပြောင်းလဲချက်အာရတွေရဲ့အစီဩဇာပြည့်ဝလာချက်ကြောင့်လူရဲ့တတန်းဟာတဖြည်းဖြည်းတက်သွားတက်တော်ပြီနောက်ဆုံးမှာပြန်ကြလာတဲ့အချိန်အနည်း8000တန်းရောက်ပြီဆိုလို့ရှိရင်ဘဂဝါမှာ၅စုမြောက်ဖြစ်တဲ့အရိမိတ္တယမြတ်စွာဘုရားဆိုဖွင့်မယ်လို့ဒီလိုဆိုဘုရားများဟာတက်ကမှာဘယ်တော့မှမဖွင့်ဘူးဆုတ်ကတ်ကြမှာဖွင့်တယ်ဒုရိယတတန်းတက်လိုက်ကြလည်းရှိတယ်ထင်တယ်ကြလာတဲ့အပိုင်းအဲ့ဒီလိုကြတဲ့အပိုင်းမှာလည်းပဲဆုတ်လာတဲ့အပိုင်းမှာလည်းပဲတသိန်းတန်းမှာကြာလာတဲ့အပိုင်းကအမြင့်ဆုံးတသိန်းတန်းအနည်းဆုံးတရာတန်းအဲဒီကြာမှာပဲပွင့်တယ်တရာတန်းအောက်ကြာသွားပြန်လို့ရှင်လည်းဘုရားမပွင့်နိုင်ဘူးဘာဖြစ်လို့မပွင့်တော့လို့ဆိုလို့ရှင်ထိုချိန်ကျလူတွေရဲ့တဏ္ဍမှာလောဘတွေဒေါသတွေမောဟတွေကကြီးဆိုးနေတဲ့အတွက်ကြောင့်တရားဓမ္မကိုပေါ်ပြောဖို့ရခက်ခဲသွားတယ်ခန္ဓာကြီးတွေအားနည်းသွားတရားကိုသိဖို့အသိဉာဏ်နဲ့အားနည်းသွားခဏခေတ္တမှာပြန်ပြီးတော့စဉ်းစားကြည့်ဒီခဏခေတ္တလူရည်အစားဝတ်နေရင်းနဲ့လုံးဝပြီးတော့နေကြရသည့်အတွက်ကြောင့်တရားတော်အထုတ်ဖို့ဆိုတာအမြဲတမ်းအခွင့်ရည်ရည်နဲ့လားလူရည်ရဲ့စိတ်တွေကเจ้าညာစိတ်တွေပို့ပြီးတော့များလားဒါကဘာကိုခြုံပြီးတော့ပြောတာနော်တကဘာလုံးကိုခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်လူတွေရဲ့အခြေအနေရရတာလွန်ခဲ့တဲ့အနှစ်40 50လောက်နဲ့မတူဘူးအများကြီးပြောင်းလဲသွားပြီအများကြီးပြောင်းလဲသွားပြီလွန်ခဲ့တဲ့အနှစ်40 50လောက်တုန်းကလူတွေရဲ့စိတ်ဓာတ်ဟာအေးချမ်းငြိမ့်သည့်ငြိမ့်သက်မှုရှိတော့လေဒီကလေးခေတ်မှာပို့ပြီးတော့ပူလောင်လာလောဘတွေပုံများလာတယ်ဒေါသတွေပုံများလာမကြဘူးကလေးဘုန်းကြီးတို့တဘွားနေမှာပဲမကြဘူးတဲ့အခြေတည်ဆိုးတွေအခုကြားရအားလုံးလည်းသိကြတဲ့အတိုင်းဒီကနေ့ခေတ်မှာပေါ်လာတာတာရာရစ်ဆန်နဲ့အကျံဖက်ဝါရတဲ့တာရာရစ်အကျံဖက်သမားတဲ့အကျံဖက်သမားတို့အကျံဖက်ဝါရတို့ဆိုတာဘယ်သူမှမရှောင်ဘူးတွေ့တဲ့မြတ်လူသမားတဲ့လူမှန်တဲ့မြတ်ကိုဒုက္ခပေးတဲ့ဝါရမျိုးဖြစ်လာဘုန်းကြီးတို့ကဒီလိုဟာမျိုးမဟုတ်ဘူးလူချင်းချင်းမုန်းလို့တတ်ချင်တတ်လိုက်မယ်ရသောမှုကျူးလို့မိရင်ကျူးလို့နေမယ်တသောတခုသောအကြောင်းရွယ်ချက်တစ်ခုနဲ့လုံးတာဖြစ်အခုကျတော့အဲ့ဒီလိုမဟုတ်ဘူးကိုတိရတဲ့လူရောမတိရတဲ့လူရောအပြင်းကင်းလူရောအပြင်းမကင်းလူရောအားလုံးရောပြီးတော့ဘဒုတိတိဆိုတာမျိုးတွေစိတ်တက်ဒီဝင်လာတယ်ဆိုတော့စိတ်ဘောအာဂတောအလွန်ပြင်းထန်တဲ့အာဂတအလို့ဒီလိုပြောလူရဲ့စိတ်ထဲမှာအဲ့ဒါကြီးကိန်းကောင်းကဲလာတာဟာတဖြည်းဖြည်းများလာတော့ရော့သွားတယ်လို့မရှိဘူးเนาะရော့သွားတယ်မရှိဘူးတနေရာတနေရာမှာတော့ရော့ပါနေတာရှိကောင်းရှိမယ်နေရာတိုင်းမှာလုံယုံရေးဆိုတာအတော့လေညာနဲ့ခရီးသွားတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တိုင်းဒါကိုသတိထားမိလိုက်ပဲလေညာနဲ့ခရီးသွားလို့ရှိရင်အိုးချက်ကင်းဆိုတာအမျိုးမျိုးပဲဟိုလိုချက်ဒီလိုချက်တချို့နိုင်ငံများဆိုလို့ရှိရင်အဲ့ဒီဆက်နဲ့checking လုံးလိုက်လို့ရှိရင်အကုန်လုံးအဝတ်စားပါညာဒီမွေးတိုင်းဖာမွေးတိုင်းရုပ်ပုံထင်အောင်စက္ကရိယာလေးတည်ထွင်ပြီးတော့ထားအဲ့ဒီစက်တွေတောင်တတ်ဆင်ပြီးတော့ထားအမျိုးမျိုးဒေညာနဲ့ခီးသွားမှလုံယုံရေးကပို့ပြီးတော့တင်းကျလာတယ်ဆိုတာအဲ့ကိုသိတာလားရဒါကြောင့်မလို့လုံယုံရေးတင်းကျလာတယ်ဆိုတာကောအနည်းရီများလာပြီဆိုတဲ့အတိပ္ပယ်ကိုဖော်ပြနေတယ်။မြေပြင်လမ်းလျှောက်အောင်လားမြေပြင်လမ်းလျှောက်မယ်ဆိုလို့ရှိရင်ဟိုနေကြတဲ့အနည်းရှိတဲ့နေရာတွေမှာဆိုလို့ရှိရင်မိုင်းပုံတက်နေပြီမှာအလွန်ကြောက်နေရတယ်နေထိုင်။ဘယ်နေရာမှာအနည်းမကင်းဘူးသေချာစဉ်းစားချင်း။ကောင်းကင်ကသွားတဲ့အနည်းမကင်းဘူးမြေပြင်ကလမ်းလျှောက်တဲ့အနည်းမကင်းဘူးရေထဲသွားပြန်တော့လည်းအနည်းမကင်းဘူး။အဲ့တော့လူလောကကြီးကလောရတော်မောဟရီကြီးမားလာလို့ကြီးထွားလာလို့ဆုပ်ပြပြလာတယ်ဆိုတာဒါသေချာတဲ့အချက်တစ်ခု
မဲ့ပင်မြင်းမြင်းနဲ့ဆင်ရင်သုံးသပ်ပြီးတော့ကြည့်ပဲဆိုလို့ရှိရင်အေးချမ်းမှုဆိုရယ်နှလုံးရဲ့အေးချမ်းမှုဆိုရယ်အမတန်နဲလားနှလုံးရဲ့အေးချမ်းမှုဆိုရယ်အမတန်နဲလားလူသားသားမှာလူတွေကရှင်ပြိုင်မှုတွေများလားစီးပွားထုတ်တဲ့လာလေလေတစ်ဖက်ကရှင်ပြိုင်မှုတွေများလားအင်္ဂလိပ်လိုတော့ tension ခေါ်တာထုတ်တဲ့ကြီးထွားလာလို့ရှိရင် tension တွေပိုများလာတယ်ဉာဏ်ဉာဏ်တို့တဲ့လေလေတင်းရှင်းများလေလေစီးပွားဥစ္စာတို့တဲ့လေလေတင်းရှင်းများလေလေလူတွေပါဟိုပို့ပြီးတော့ငြင်းညံ့သွားတာမဟုတ်တကောတော့ထင်ကောင်းထင်လိမ့်မယ်အေးမတောင်းမတမကြောက်မကြစီးပွားဥစ္စာတွေဖြစ်ထွန်းလို့ပဲဆက်နေမြန်မြန်ရှိထမ်းထမ်းသာသာနေရရစိတ်အေးလေအေးနေရမယ်လို့ဒီလိုထင်ကောင်းထင်လိမ့်မဟုတ်ချမ်းသာတဲ့သူကပို့ပြီးတော့တင်းရှင်းများတယ်နော်တင်းရှင်းများရောင်းလာမှာခွက်ကလေးပြေးချပြီးတော့လမ်းမမှာအိတ်လို့ရသေးတယ်။အဲ့ဒါချမ်းသာတဲ့လူကပဲအိတ်ရဲနဲ့အဲ့ဒီနေရာမျိုးတင်းရှင်းပုံများတယ်ပေါ့။စီးပွားရေးတိုးတက်လာတာဆိုရင်တစ်ဖက်ကနေပြီးတော့ကြောင်းကြစိတ်တွေပိုတိုးလာတယ်ဆိုတာထင်ရှားတယ်။အဲ့ဒီကြောင်းကြစိတ်တွေဆိုတာပူပန်တဲ့စိတ်တွေပဲ။ကြောင်းကြတဲ့ပူပန်တယ်ဆိုတာဘာပြောတာလို့ဆိုရင်ဒေါမနတ္တ။ဒေါမနတ္တဆိုတာဒေါမနတ္တဆိုတဲ့သဘာဝတရားဟာဒေါသမှုစိတ်မှရှင်ပြီးတော့ဖြစ်တာဒေါသနဲ့ရှင်တွဲပြီးတော့လာတဲ့ပူပန်ကြောင့်ဖြစ်တယ်ဆိုဒေါသတွေဖြစ်နေတယ်လူတွေကစိတ်ဆိုးမှဒေါသဖြစ်တယ်ထင်တယ်မဟုတ်ဘူးကြောက်နေရရင်လည်းပဲဒေါသပဲကြောက်ထန်လည်းဒေါသဆိုမုန်းတိတာလည်းဒေါသမဟုတ်ဘူးစိတ်ဆိုးတာလည်းဒေါသမဟုတ်ဘူးကြောက်ထန်လည်းဒေါသပဲဒါကြောင့်မလို့ဟိတ်ဒက်စ်တို့ဖီယာတို့အန်ဂါတို့ဒေါသနဲ့ပတ်သက်ပြီးတော့အင်္ဂလိပ်ကိုပြန်ကြ hatred တခုတည်းတွင်ဒေါသမဟုတ်ဖီးယားလည်းဒေါသပဲစွန့်ရင်နေကြတယ်ကြောက်နှံ့နေကြရတယ်ဒေါသနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာတဲ့စိတ်အခြေအနေအဲ့ဒီစိတ်အခြေအနေတွေဖြစ်ပေါ်လာလို့ရှိရင် peaceful mind ဆိုတာဆုံးရှုံးသွားတယ်အဲ့တော့ခန္ဓာကိုယ်ကထွက်လာတဲ့ chemical တွေဓာတ်ငွေ့တွေကလည်းဘယ်အေးချမ်းနိုင်တော့မလဲမအေးချမ်းနိုင်တဲ့အကြံကဘာကြီးကပူပူပြီးတော့ပူလာတဲ့ဆိုတာဘယ်သူကြောင့်လူတွေပူလို့ပူလာနော်လူတွေပူလားမပူလားဆိုတရားထိုင်သွားတဲ့ဆိုတဲ့ထိုင်လူထသွားပြီးထိုင်ကြည့်ပါဦးပူနေမှာပဲတေချာအေးတန်းကြောင့်လို့ဒါတွေကချိုးချောင်းအနေနဲ့ဆက်သွဲပြီးတော့နေတာဆက်သွဲပြီးတော့နေကမ္မပစ္စယဥဒုသမုဋ္ဌာန်ကံကိုအခြေခံပြီးတော့ယာတိဥဒုတွေပြောင်းသွဲယာတိဥဒုပေါ်မြည်ပြီးတော့ဥဒုပေါ်မိပြီးအာရတ္တတွေအပြောင်းလဲအာရတ္တတွေကိုမီးနေရတဲ့လူရဲ့တက်တန်းကဆိုးရုံမှုဆိုတာတိုတက်မှုဆိုတာလာပဲဒီလိုဖြစ်တာဒီတော့ကြောင့်မလို့လူရဲ့တက်တန်းဟာအာယုပမာဏခန္ဓာနာယနိယမောနတ္ထိလို့ဆိုတဲ့အတိုင်းတက်တန်းရဲ့အရေးအတွက်ကဏ္ဍဟာမမြဲဘူးတဲ့ဘာလို့မမြဲလဲဆိုရင်ခန္ဓာလို့ဥဒုအာရဘုံမှာမိတီလူတွေရဲ့ကံကြမ္မာကိုအခြေပြုတဲ့ဥဒုအာရဘုံမှာမိတီပြီးတော့လူတွေရဲ့တတန်းကတိုးလိုက်တက်လိုက်ကြလိုက်ဒီလိုနှမျိုးကြုံနေလို့မမြဲဘူးတတန်းစိတ်လို့သိသွားတယ်တရားတန်းမှာဆိုရင်တရားတန်းလို့ခေါ်တာဟာတရားတိတိကိုပြောတာမဟုတ်တရားတိတိကိုပြောတာမဟုတ်ဘုဒ္ဓတတ္တဆိုရင်ရေဝံရစကားတစ်ခုတရားရှင်းရှင်းရှင်းပဲတရား20ရှင်းရှင်းရှင်းပဲတရားတမ်းမှာပဲ160လောက်ရှိချင်းရှိတယ်เนาะသို့တော့200ထီအောင်ရောက်ဖို့ဆိုတာအမတန်ခဲသွားပြီဒီအောင်ရောကြပြီးတော့လာတယ်တင်းစားတွေမှာ나이ကျော်ကြဖတ်ကြည့်လိုက်ရင်60ကျော်ဆိုသွားကုန်ရတယ်เนาะအဲ့ဒါကြောင့်မလို့တချို့က85မိနစ်တန်းလို့ဒီလိုသတ်မှတ်တယ်85မိနစ်တန်းဘာလို့လဲဆိုရင်အသက်50လောက်60လောက်ဆိုရင်ဘိုးကြီးဖိုင်ဖြစ်လာ85နှစ်ဆိုလို့ရှိရင်တရော့ကိုအသက်ကကြီးသွားပြီလို့အေးတက်တန်းကုန်လို့ရှိရင်တော့လေဘယ်လိုပဲဖြစ်ဖြစ်ဘဝတစ်ခုမှာဒီကုန်းချုပ်ပြီးတော့သေဆုံးရမှာပဲဒါတက်တန်းကုန်လို့သိတာအာယုခရလို့ခေါ်တယ်ရှည်တဲ့ခေတ်မှာတော့ရှည်တာရှိတယ်သို့သောတက်တန်းတူတဲ့ခေတ်ထဲမှာဈေးဝါးတွေဓာတ်စာတွေနဲ့ညီမျိုးနဲ့တက်တန်းရှည်ဖို့ကြိုးစားနေတဲ့လူတွေလည်းရှိတယ်ဒါတော့အောင်မြင်တယ်လို့တော့မကြားရဘူးเนาะအောင်မြင်တယ်လို့တော့မကြားရဘူးရတနာဆေးရီတို့ ဓာတ်တွေကိုအားကိုးပြီးတော့အသက်ရှင်ဖို့ကြိုးစားကြဘယ်လိုပဲကြိုးစားကြိုးစားရသော်ဘုရားတောင်းပါပဲဒီတရားတော်မှာလူဖြစ်လာရသည့်အတွက်ကြောင့်ရသော်ဘုရားရဲ့ကုသကံကိုပြောမယ်ဆိုလို့ရှင်အသင်္ချေကြီးအောင်နေနိုင်တဲ့ကံရှိတော်လည်းပဲဥဒ္ဒအာရဆိုတဲ့အကြောင်းပေါ်မှာအခြေပြုနေရသည့်လူရဲ့သက်တမ်းအတိုင်းပဲမြတ်စွာဘုရားတောင်းတတော်ရှိစဉ်ကြောင်းပြိဋိဘံဆံသွားရတယ်။အာယုခေယသက်တမ်းကုန်လို့သိတယ်ဒါရိုးရသိတယ်ပေါ့ရိုးရိုးသိတယ်လို့ပြောတယ်ကြီးလို့သိတယ်လို့ပြောတို့တော့သိပြီဆိုလို့ရှင်တော့အကြောင်းတစ်ခုကတော့လာတာပေါ့အကြောင်းတစ်ခုကတော့လာတတ်တယ်ကိုယ်ရအကြောင်းတစ်ခုဖြစ်လာတတ်တယ်အာယုခေယဒါကိုလည်းပဲဆင်ញင်စဉ်းစားပြီးတော့ထားတဲ့အချက်တစ်ခုပဲဘဝအရေးပေါ်ထာဝရတွေးထားရမယ့်အချက်များလို့ဆိုပြီးတော့ဘုန်းကြီးတို့ဟောထားတဲ့တရားလို့ရှိတယ်မရဏဓမ္မောမိမရဏန္တတိတောဆိုတာငါတည်ခြင်းသဘောရှိတယ်တည်ခြင်းဆိုတဲ့သဘောဝါကိုငါကြောဖြတ်ပြီးတော့မသွားနိုင်ဘူးคงจรุไม่อยากรู้เลยสุดเนี่ยแท้ๆတွေးရမယ်တွေးပဲမနေရမြတ်စွာဘုရားကအဘိန္နံပစ္စဝကိတအဘိန္နဆိုမပြတ်မလားဆင်ញင်ပေးရမယ်ဒီလိုဆင်ញင်ပေးတာအကျိုးရှိရှင်းဆရာတော်ကြီးတွေကလည်းဒါကြောင့်မလို့သုံးမဩဝါဒပေးထားတာရှိတယ်တည်ခြင်းတစ်ပါးဤတရားကစီးပွားများများအကျိုးဆောင်သည်ကိုအောင်အောင်းမေစီးပြန်ညာစီးပွားလို့ဆိုတာဒီဥစ္စာတွေတိုးတက်တာကိုပြောတာမဟုတ်ဘူးเนาะဈေးပွားဆိုတာအကျိုးတွေဖြစ်ထွန်းစေနိုင်တယ်လို့ပြောတာသင်ခြင်းတော်ကဤတရားကဈေးပွားများများအကျိုးတရားတွေညမြောင်များစွာရနိုင်ဒီဘဝတွေပဲဘာအကျိုးရတော့ဆိုလို့ရှိရင်သိဆုံးတဲ့အခါမှာရဲရဲဝံ့ဝံ့သိဆုံးဝံ့နဲ့ဟောသင်ခြင်းတရားကိုရင်ဆိုင်ဝံ့တယ်အဲ့ဒီရင်ဆိုင်ဝံ့တာမကြောက်မရွံ့ရင်ဆိုင်ဝံ့တာကိုဟာအကျိုးကျေးဇူးတစ်ခုကြောက်ကြောက်လန့်လန့်နဲ့သိသွားရတဲ့ပုဂ္ဂိုလ်တရားဘယ်လိုလုပ်ပြီးကောင်းရသူတွေရောက်နေ။အေးချမ်းချမ်းလုံးနိုင်မှာမဟုတ်ဘူး။ဒါကြောင့်မို့သိခြင်းတရားကိုရဲရဲဝံ့ဝံ့ပြုံးပြုံးရွှင်ရွှင်နဲ့သိခြင်းတရားကိုရင်ဆိုင်သွားနိုင်အောင်လေ့ကျင့်ထားရမယ်လို့တန်လို့ပြောတာနော်။ဗရဏနုတ္တိဆံတချို့အမလေးမင်္ဂလာမရှိပါမရှိနဲ့သိခြင်းတရားပြောရဲဆိုအမင်္ဂလာလို့ထင်နေကြ။အမင်္ဂလာဆိုတာအဲ့ဒါခေါ်တာမဟုတ်ဘူးအကုသိုလ်လုပ်နေတာမှအမင်္ဂလာအစ်စ်သို့သောအကုသိုလ်လုပ်တာကြတော့အမင်္ဂလာလို့မထင်ဘူးမင်္ဂလာထင်နေသေးတယ်ပြေတာကြတော့အမင်္ဂလာလို့ထင်တယ်တေခြင်းကြောင့်ပြောလို့ရှိရင်သမိတ်မရှိနမမရှိလို့လူတွေကပြောကြခြင်းနော်မှန်ပါပါမြတ်စွာဘုရားကတော့တေခြင်းတစ်ပါးဤတရားကစီးပွားများများအကျိုးဆောင်သည်ဩအောင်အောင်းမေစီးပြန်ညာဆိုတတလုံးစီပြန်လို့ဒီလိုပြောတာစီပြန်တာစီပြန်ခိုင်းတာစီပြန်တယ်ဆိုတာစိတ်ကိုလေ့ကျင့်ပေးထားတာအာရိပီမြတ်စွာဘုရားကြွားပြီးတော့တရားဟောတယ်မရဏတ္တိကမ္မထံကိုဟောခဲ့တာအဲ့လိုမရဏတ္တိကမ္မထံဟောတဲ့တည်းမှာပရိသတ်တွေမှာထောင်ဝန်းများစွာသောပရိသတ်တွေလာပြီးတော့နာပြီပဲလို့တရားဟောတဲ့မရဏတ္တိဘာဝနာကိုလေ့ကျင့်တဲ့ပုဂ္ဂိုလ်တယောက်တည်းပဲရှိတယ်ကျန်တဲ့ပုဂ္ဂိုလ်လေ့ကျင့်ရဟောပြီးနာပြီးပြောက်တော့ကြလေ့ကျင့်တာကတော့အဲ့ဒါရေကန်းဒီမရဲ့ရေကန်းတယ်ရဲ့တမီးကလေးအမျိုးသမီးလေးတယောက်ပဲမြတ်စွာဘုရားဟောထားတဲ့တရားကိုဆွဲဆွဲမြဲမြဲမှတ်သားပြီးတော့သိခြင်းတရားကိုအမြဲတမ်းဆင်ခြင်သုံးသပ်တယ်သူတယောက်ပဲရှိတယ်ဒါကြောင့်မြတ်စွာဘုရားကြွလာလို့မေးခွန်းပေးတဲ့အခါကျတော့အမှန်ဖြေတိုင်းတာသူတယောက်ပဲရှိတယ်။ကျန်တဲ့လူတွေကမဖြေရမှမသိဘူး။ဖြေလိုက်ရင်အမှားကြီးပဲကုန်မိဘလို့ကိုအားလုံးသိကြတဲ့အတိုင်းဒီလိုသမီးလေးလာတဲ့အခါကျမှမြတ်စွာဘုရားကသူ့အနာလာဖို့ဆိုင်းပြလိုက်တော့အရေးရောက်ကြတော့အမျိုးသမီးကဘုရားနာလေးထီအောင်လာပြီးမြတ်စွာဘုရားကမေးတယ်။ဘယ်ကလာတာတော့လို့မေးတယ်အိုတည်ခြင်းတရားကိုဆင်ញင်စဉ်းစားမှုမပြုတဲ့ပုဂ္ဂိုလ်တွေကတော့အိမ်ကလာတယ်လို့ပဲထင်တာ။မြတ်စွာဘုရားကမေးလို့လားဘယ်ဘဝလာခဲ့တာတော့လို့မေးတယ်။အဲ့တော့ဘယ်ကလာတာတော့ဆိုတော့ तू ကအဖြေမှန်ပေးနိုင်တယ်မသိပါဗျာ သိလာတယ်ဆိုတာသူစဉ်းစားထားတာကိုဘယ်ဘဝလာတာလို့ဆိုတဲ့မိဂုံမျိုးကိုဖြေတာဘယ်ကလာတာလို့ဆိုမသိပါဗျာဒီကလူရဟဘယ်လိုလုံးအိမ်ကလာတာတည့်ရတဲ့တန်းနဲ့ဘယ်နဲ့ကြောင့်မသိဘူးဖြေရတာလို့သူတို့ကထုံမျိုးသမီးလေးဖြေတဲ့ဖြေကိုပဲအဖြေမားလို့ချင်းနေကြသေးတာနော်ဘယ်တော့မလို့တော့လို့မြတ်စွာဘုရားမေးတဲ့အခါကျတော့မသိပါဗျာအကျန်တဲ့လူတွေဟာရက်ကန်းယူသွားမလို့ဘယ်နဲ့ကြောင့်မသိပါဘုရားဖြေရပြန်တာလဲဒီလိုတွေဖြစ်ကြတယ်မဟုတ်လားအဲ့တော့တရားသိတဲ့လူနဲ့မသိတဲ့လူဟာအဖြေထုတ်ရင်တစ်မျိုးစီထွက်လာမှာပဲဆိုထင်ရှားတယ်ဟောမသိဘူးလားလို့မေးတဲ့အခါကျတော့သိပါတယ်ဗျာတဲ့အဲ့တော့ကြီးစရာလို့တလို့ဖြစ်တယ်မသိဘူးလားဆိုတော့မသိပါတယ်သိရလားဆိုတော့မသိပါဘူးခင်ဗျာ။ဟောဒီလိုရှိတာဟုတ်တယ်။မသိဘူးလားဆိုတော့နေတရားမှမသိဘူးလားဆိုတော့သိပါလေ။ဒါဖြင့်ဘယ်နည်းဘယ်ရဲ့တရားမှသိရလားဆိုတော့မသိပါဘူးခင်ဗျာ။ရှိတာ။ဒီမေခွန်းတူတူလေးဟာမြတ်စွာဘုရားကသောသောကလည်းသင်ထားပေးခဲ့ပုံရပါလေ။ကျန်တဲ့လူတွေကမေ့ကုန်တာဖြစ်လေ။ဘဝတစ်ခုဟာသေဆုံးခြင်းနဲ့အဆုံးသတ်ပြီးနောက်တဲ့ဘဝတစ်ခုထပ်ပြီးတော့ခီးဆက်ပြီးတော့နေကြတာဖြစ်လို့တန်လျာထဲမှာခီးသွားနေတဲ့အကြောင်းကိုမြတ်စွာဘုရားကမေခွန်းလေးခုနဲ့ပုံစံထုတ်တာတဲ့အဲတော့လောကလူတွေကသေချာမှဆိုတော့လူတိုင်းသိတယ်သို့တော့ဘယ်နည်းဘယ်ရဲ့ဘယ်ချိန်ဘယ်နေရာမှာသေမယ်ဆိုတာမသိဘူးလို့ဒီလိုပြောတယ်နော်ဘာမှမသိနဲ့အခုလမ်းလာရင်တောင်မှလမ်းမှာနေကလေးတယောက်ကားတိုက်သွားတာတွေ့ကြရဒီကလေးနဲ့သေချင်းအကြောင်းဟောမယ်ဆိုမှလမ်းမှာသေသလားရှင်သလားတော့မသိဘူးကားတိုက်သွားတာအဲလူတွေကလည်းညကြလို့ရှင်လမ်းလေကောင်မှရပ်ပြီးတော့နေကြတယ်ဟိုဘက်ကကားဒီဘက်ကကားလာတဲ့နေရာလမ်းပေါ်မှာရပ်ပြီးနေတယ်အလွန်ကအန္တရာယ်များတယ်ဟိုဘက်ကကားမီးရထိုးလိုက်ဒီဘက်ကကားမီးရထိုးလိုက်အလဲကောင်မှပျောက်တယ်အဲ့ဒီချိန်မှာကြော်တက်တဲ့ကားနဲ့တွေ့လို့ရှင်တက်တော့တိုက်သွားမှာဘယ်လိုကခုံကြီးပါလဲဒီလိုပဲလမ်းလေကောင်ရပ်နေတော့ကားတိုက်သွားဘူးသူမရဘူးအဲ့ဒါကြောင့်မလို့ဒါလည်းပဲခကြီးလမ်းသွားတဲ့ပုံစံတွေကတတိထားတဲ့နယ်ပေါ့အန္တရာယ်ပေါ့ခုမဲ့ဆိုရင်ညံညံကူဖြတ်ပြီးတော့တချို့ကကိုယ့်အိမ်ပေါ်လမ်းလျှောက်နေတယ်လို့ပဲကူးနေတာတော့ကားလာတဲ့ဘက်ကိုမကြည့်ဘူးကိုကြည့်နေတဲ့ဘက်ကြည့်ပြီးကူးတယ်တချို့ကနေချက်ကလေးတက်ပြီးတော့မတချင်းဆိုပြီးတော့သွားတာရှိသေးတယ်နော်တော့အန္တရာယ်အလွန်များတယ်ပေါ့ကူးမဲ့ဆိုရင်တစ်ဖက်ချင်းပြီးဆိုရင်ခတ်တုတ်တုတ်ကူးဘဝရောက်တော့မှအေးအေးဆေးဆေးနေအဲ့ဒါလို့မဟုတ်ဘူးလမ်းလေကောင်မှမတ်တက်ကြည့်လေးရဲဝှထားတဲ့အဝတ်ကအနဲ့ကြီးဆိုပိုးဆိုးလေးမောင်ကြီးထဲမှာအေးဒါကြောင့်မဟုတ်လို့တည်ခြင်းအကြောင်းတရားတွေကအလွန်များများတယ်တက်တန်းစီလို့တည်တာတော့ထားတော့ဘဝလီကုန်းတစ်ခုချုပ်ငိမ့်တော့တက်တန်းစီလို့တည်တာဟုတ်နံပါတ်1တည်ခြင်းကတတန်းစီအောင်နေပြီးတော့သိရတဲ့လူကလောကမှာအနုံနေတယ်လို့ပြောရမှာပေါ့မှန်ပါဗျာနောက်တစ်ခုဘာကြောင့်သိကြတော့လို့ဆိုကံမက်ခရဏလူဝါကိုပုတ်ပေးလိုက်တဲ့ကံကအနုံအားနေတဲ့ကံဖြစ်တယ်ထိုကံကနေပြီးတော့ဘဝတစ်ခုဆုံးသည့်ထိအောင်ဆက်လက်ပြီးတော့မထိန်နိုင်ဘူးတဲ့ဆိုပါတော့လူဝါကိုပုတ်ပေးလိုက်တဲ့ကံကအားနေသည့်အတွက်ကြောင့်လူ့ဘဝသက်တမ်းဟာတရားတမ်းဖြစ်ပေမဲ့လို့ထိုပုဂ္ဂိုလ်ဟာ20 30လောက်နဲ့တည်သွားတယ်။ဘာဖြစ်လို့လဲ?ရှေးဆက်နေဖို့ရသူကံမရှိတော့ဘူး။ကံရဲ့ထောက်ပံ့မှုကိုမရတော့ဘူး။ဒီလိုကံကုန်လို့တရားတဲ့ပုဂ္ဂိုလ်မျိုးကရှိသေးတယ်။ဘာကြောင့်ရဲ့လို့မဟုတ်ပဲနဲ့ငယ်ငယ်ရွယ်ရွယ်နဲ့တည်ဆုံးသွားတဲ့ပုဂ္ဂိုလ်တွေနော်။ကံကုန်လို့တည်တယ်အဲ့ဒီပုဂ္ဂိုလ်မျိုးလည်းရှိတယ်တက်တန်းမစိခင်ခေါနဥပ္ပစီရကတော့ဘာလို့တစုံတစ်ခုသောအကြောင်းကြောင့်မဟုတ်ပဲနဲ့တက်တန်းမစိခင်ပဲယောဂရာပြီဖြစ်စေအကြောင်းတစ်ခုကြောင့်ဖြစ်စေတည်ဆုံးပြီးတော့သွားကြတယ်ကံမခေရကုသိုလ်ကံကဒီလောက်ပဲသူ့အတက်နေခွင့်ပေးလို့ငယ်ငယ်နဲ့တည်သွားကြတယ်ဒီလိုပုဂ္ဂိုလ်မျိုးတွေလည်းရှိတာနောက်တစ်ခုကတော့ဥပယခရဥပယဆိုနှစ်မျိုးစုံတက်တန်းကလည်းကုန်နေတယ်ကံကလည်းကုန်နေမိစ္ဆာကုံစီခန်းလို့ပြောကြ သမာဓိမှာဩသူကတော့မိတာကုံစီခံမယ်မိတာလည်းကုံတယ်စီလည်းခံသွားတယ်မိတာကလေးကငြိမ့်သွားဘဝတစ်ခုကကံနဲ့ကုံသွားပြီတဏ္ဍာလည်းကုံနေပြီဒါကြောင့်မလို့သိဆုံးသွားတယ်မိတာကုံစီခံနောက်စတုဒ္ဓတစ်ခုကဘာလို့ဆိုရင်ဥပိ္ပစီရကကံမုန်းဥပိ္ပစီရကဆိုတာဆက်လက်ရှင်တန်ခွင့်မပေးဘဲနဲ့ဖြတ်တောက်ဖြစ်တဲ့ကံတော့မဟုတ်အကြောင်းတရားတစ်ခုဥပိ္ပစီရကကံမိမိရဲ့လောက်ရအကြောင်းဖြစ်စီဒီဘဝလောက်တဲ့အကုသိုလ်ကြောင့်မိမိရဲ့လောက်ရအကြောင်းဖြစ်စီအတိတ်ကပါလာတဲ့တစုံတစ်ခုသောအကြောင်းတစ်ခုကြောင့်ဖြစ်စီလူတွေဟာတည်နေမရှိခင်ညာတော်အရှင်ပြောကြတာတော့တည်တယ်ဆိုရင်တည်နေစီလို့တည်တယ်လို့ပဲပြောနေကြတယ်เนาะအဲ့တော့တည်ရမှာကဥပမာပဲသူ့ရဲ့တက်တာကတရားဆိုရင်ဒါသူ့တည်နေရတရားပြေးပါတည်ရမှာပေါ့ဘွားတစ်ခုမှာဒီကံကအယူမပြေဘူးအလောက်ကြီးအောင်မရှိဘူးဆိုရင်တော့ဒီတယ်တူပြီးတော့တည်မှာပဲသို့တော့လူဟာအသက်နဲ့ရှင်နိုင်တယ်ကံကလည်းရှိနေသေးတယ်ထက်တော့ပြီးတော့ဝင်ရောက်လာတဲ့အကြောင်းတစ်ခုကနေပြီးတော့နှိမ့်ဆက်လိုက်လို့တည်သွားတာမျိုးဥပ္ပစီရကကံနဲ့တည်တယ်ဆိုတာအစီးထဲနဲ့တည်တာမျိုးပေါ့အစီးထဲနဲ့တည်တာမျိုးလဲဥပ္ပစီရကကံထဲမှာထည့်တယ်အတိတ်ဘဝကံကြောင့်ဖြစ်စေခုပစ္စုပန်လောကရဲ့ကြောင့်ဖြစ်စေဒုတိယမှာဇာကာလမှာဒုသက်ခံရတယ်သူများရဲ့လုံလပြောကသူများလက်ချက်နဲ့သေးတယ်။နော်ကိုယ့်ဘာကိုယ်ကိုယ့်လက်ချက်နဲ့ကိုယ့်ကိုစူးစိုက်လုပ်တယ်။ကိုယ့်ကိုယ်တတ်သေးတယ်။အဲဒီလိုပုံကူမျိုးတွေဟာကဥပ္ပစီတွေကလို့ပြော။ဇနကူသောအကြောင်းကြောင့်ဖြစ်သွား။ကားတိုက်လို့သေးတယ်။ဒါလည်းဥပ္ပစီတွေကပဲ။လင်ညာပြက်ကြလို့သေးတယ်၊သင်းမောနေလို့သေးတယ်။မုံတိုင်းတိုက်လို့သေးတယ်၊သိပင်လဲကြပြီးပြီးသွားလို့သေးတယ်။အမျိုးစုံပဲ။ဥပ္ပစီရကံရဲ့ဘဝတစ်ခုရဲ့အကြောင်းကံတစ်ခုကိုဖြတ်တောက်လိုက်တာလို့ပြောတာဥပ္ပစီရကဆိုဖြတ်တောက်လိုက်တာအဲ့ဒီထဲမှာအကုသိုလ်ကံကြောင့်မိမိရဲ့လောဘရကြောင့်မာရနဲ့လောဘရကြောင့်ကိုယ်ဘဝတစ်ခုလုံးကိုကံနဲ့ဖြတ်တောက်ပြီးတော့တည်သွားတယ်ဆိုတာလူတွေသာမကဘူးလက်တွေလည်းရှိတာဥပ္ပစီရကကံနဲ့တည်တယ်ဆိုလက်တွေမှာရှိကဂုတ္တန္တမြတ်စွာဘုရားလက်ထက်တုန်းကဒုတိဆိုတဲ့မန္တရှိရှိအဲဒီမန္တဟာရှင်သာရိပုတ္တရာအရှင်မောကလန်ရဲ့အတိတ်ကဘဝတစ်ခုပဲအဲဒီဒုတိမန္တအကြောင်းမာရတိသနိယတုံမှာရှိမေစီမပန္နန္ဒမာရတိသနိယမန္တကိုချိန်ဝါခြင်းဆိုတဲ့တုံအဲဒီတုံတဲ့အစားဖြစ်လာပုံကတော့တနည်းတော့ရှမောကလန်တော့အကြောင်းလေးပါလဲ340ရှမောကလန်ရဲ့ဘိုက်ထဲကိုမန္တကဝင်နေတယ်ရှမောကလန်ကဘိုက်ကလေးတီးလေးတီးဖြစ်နေတယ်မဟာများဖြစ်နေပါမန္တကလည်းကိုယ်လေးချိန်ညားတယ်ထင်တယ်ချက်တီးတီးလေးဖန်ဆင်းထားပြီပဲလို့သူကိုယ်လေးချိန်ရှိပုံညာဘိုက်ထဲမှာလေးတီးလေးတီးနဲ့ကြောင်းထဲဝင်ထိုင်လမ်းကြောင်းရင်းကဘာဘိုက်ထဲဘာဖြစ်နေတယ်ကိုကြည့်လိုက်တဲ့အခါမန္တကဝင်နေတယ်အဲ့ရောက်ပြရတဲ့ဟဲ့မန္တနေငါမမြင်စေခြင်းနဲ့ဖရာကိုလည်းမမြင်စေခြင်းနဲ့ဖရာရဲ့တပည့်တွေမမြင်စေခြင်းနဲ့ငါမြင်နေထွက်လို့အဲ့ဒါကိုမန္တကဒီကိုယ်လိုကြီးရမ်းပြောတာနေမှာပါသူ့အမြင်မမြင်တော့ပါဘူးလို့ထင်တယ်တကားကြမှာရက်နေတယ်မသွားပဲနဲ့အဲ့ဒီမှာရှင်မောကလန်ကဒီကောင်မဟုတ်တဲ့ယုတ်ဒီကျမ်းနေပြီဒုက္ခတွေပေးတော့မယ်နဲ့တူတယ်ဆိုပြီးတော့သူ့ကိုချော့တဲ့အနေနဲ့ဆွေမျိုးဆက်เนี่ยบัตรว่ะเนี่ยอิงบัวตรงอ่ะบ้าเนี่ยนมาก็ยังน้องกาลีโดขอเลยเนี่ยกาลีเนี่ยตาแหละเออนักญีมาตาฤทธิ์ตะมีฤทธิ์ล่ะลูกไม่แม้สมมุติดูฤทธิ์โมยพ้าล่ะเนี่ยตาตะมีก็ไม่ใช่ดูฤทธิ์โมยพ้าล่ะเนี่ยตาตะมีก็ไม่ใช่ตะจำแม้มาตาฤทธิ์ใช่ดิไอ้ตาฤทธิ์อ่ะบลูลงยะเนี่ยตาฤทธิ์ตรงนั้นสมมุติဒီဘဝကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်အမျိုးမျိုးရှိရတဲ့မယ်။တရားမင်းတားဖြည့်ရမယ့်ပုဂ္ဂိုလ်ကတရားမင်းရဲ့ရင်ခွင်ထဲမှာသွားပြီးတော့ွားခဲ့နေပေါ့။ရင်ခွင်ထဲမှာပေါ်လို့ရှိရင်တားလို့တတ်မှတ်ရ။အ ဲ့ဒီလိုသားမျိုးရှိတယ်ပေါ့နော်ရှင်ခွေထဲမှာဘဝကနေဖြစ်တာတခြားနေရာတွေမှာဖြစ်ရင်တခြားအမျိုးသားတွေမှာပါတယ်ပေါ့အဲ့တော့ကာလီရဲ့သားဆိုတာလေကာလီရဲ့ကာလီနန္ဒမီးရဲ့ရှင်ခွေထဲမှာသွားဖြစ်လို့ကာလီရဲ့သားလို့ခေါ်လိုက်တာပေါ့အဲ့ဒီဒုတိဆိုတဲ့မန္တကဘလောက်ဆိုးလုံးဆိုလို့ရှိရင်တသက်မဲ့နှောက်ရှက်ကုသနာမြတ်စွာဘုရားလက်ထက်အတူတွေကိုသူကစူးစမ်းကျင်တာသူတည်တနာသမားနဲ့တူပါစူးစမ်းကျင်တယ်ဒီယန်းတွေကိုတရားကမ္မတွေကတိတ်ပြီးတော့လူကောင်းလို့ရင်လူလို့ဘာဖြစ်မလဲဆိုလူတွေရဲ့ခန္ဓာကိုယ်ဝင်ပူးပြီးတော့ရန်တွေကိုလှူကြတယ်ပူစော်ကြတယ်ရှ िख ိုးကြတယ်ကိုးဝယ်ကြတယ်အဲ့ဒါတွေကိုသူကလူတွေရဲ့စိတ်ဓာတ်ကိုဖန်ကြည့်ပြီးတော့လုပ်ကြတယ်အာလူတွေကဖျားသွားကြောက်တယ်လှူကြတမ်းရဒီလိုနေကြသိတဲ့လူတွေနတ်ပြည်ရောက်တော်တော်များများနတ်ပြည်ရောက်သူရဲ့သွေးဆောင်ဖျားယောင်းမှုနဲ့လူတွေကလုံးကြအဲ့ဒါလုံးတဲ့အခါမှာမြတ်စွာဘုရားကရဟန်းတော်တွေကိုဗာနဲ့ခုခံခိုင်းထားတော့စိတ်တက်ရေးရံနဲ့ပတ်သက်ပြီးဗာနဲ့ခုခံခိုင်းထားတော့ဆိုရင်အတုပကမ္မထမ်းပေးပြီးအတုပတင်ညာကိုဝါခိုင်းထားတယ်။ဘာဖြစ်လို့လဲဆိုတော့ဒကာကမ္မတွေကပူဇော်ကြ၊ကိုးဝယ်ကြတဲ့အခါလောဘတွေဖြစ်မှဆိုလို့ဖြစ်ရအောင်လို့ဆိုပြီးတော့အတုပကမ္မထမ်းပေးထား။အဲ့ဒါနဲ့ခုခံထားတော့ရဟန်းတွေကတုံ့လုံးမှုမရှိဘူး။မရှိတော့သူကတက်ကနေပြောင်းတယ်။ဒီရဟန်းတွေတုံ့လုံးအောင်ငါဒီတခါတော့လူတွေရဲ့ကိုယ်ထဲကိုဝင်ပူးပြီးတော့ရဟန်းတွေကိုဆဲမယ်ခဲနဲ့ပေါက်မယ်မလူဘူးမတမ်းဘူးအယောသိမပေးဘူးဆိုပြီးတော့အဲ့ဒီလိုတစ်ခါပြောင်းပြန်ပြောင်းတဲ့အခါကျတော့မြတ်စွာဘုရားကလည်းရဟန်းတွေကိုသုံးပါလေအေးမေတ္တာဘာဝနာပွားပြီးတော့နေကြလို့ဆိုရဟန်းတွေကဘာမှဖြစ်ဘူးအေးလူတွေကတော့ရဟန်းတွေတွေ့ရင်ဆဲကြရေးကြခဲနဲ့ပေါက်ကြနဲ့အဲ့ဒီလိုလုပ်အဲ့လိုနှုတ်လေရဟန်းတွေကမေတ္တာဘာဝနာပွားနေသည့်အတွက်ကြောင့်ဘာမှတုံ့လုံခြင်းမရှိပြောင်းလဲမှုမရှိတဲ့အနေအထားကိုမြင်ရတဲ့အခါကျမနက်ကြီးကစိတ်တူလာစိတ်တူလာတဲ့အခါကျ तू လုံးရတယ်မအောင်မြင်တော့ तू ဘာလုပ်ချင်တော့ဆိုလူပြောင်းရဲ့ခန္ဓာကိုယ်မှာဝင်ပူးပြီးတော့ကကုတ္တနာမြတ်စွာဘုရားသူ့နောက်ကပါလာတဲ့တပည့်ဝိထုရသင်္စီဝရှင်သာရိပုတ္တရာတို့အရာရှိတဲ့ဝိထုရဆိုမထေရသော်ပြားနောက်ကသဘေကလေးပိုက်ပြီးတော့ဆုံးခံကြွားတာကလေးတယောက်တည်းဝင်ပူးပြီးတော့သူကနမယခဲနဲ့ကောက်ပြီးတော့အဲ့ဒီယဟန္တာကိုခဲနဲ့ပေါက်တာတက်တဲ့မဲ့နော်ခဲနဲ့ပေါက်တဲ့အခါကျတော့ခေါင်းမှန်နဲ့ခေါင်းပွဲသွားတာပေါ့ခေါင်းမှန်လို့ခေါင်းပွဲပြီးသွေးချာထွက်တဲ့အခါမြတ်စွာဘုရားသခင်ကိုရောမြတ်ကကုတ္တနာမြတ်စွာဘုရားတိလိုက်တော့ဒါကလေးပေါက်တာမဟုတ်ဘူးမနက်ပေါက်တာဆိုသိပြီးတော့မြတ်စွာဘုရားကတစ်ကိုယ်လုံးနောက်လဲဘုရားကိုယ်တော်မြတ်များဆက်ကနေနောက်လဲလို့မရဘူးတဲ့လဲလို့ရှိရင်နာခာပါလောကိတလို့ခေါ်တယ်ဆင်များဟာနောက်ကိုကြည့်ရင်တစ်ကိုယ်လုံးလဲရဆင်ကဆက်ကတူတူလေးပဲဘယ်လိုလုံးလဲကြည့်လို့ရခွေးလိုဟောတာစိတ်တို့ကြတော့နောက်လဲလို့ရတယ်เนาะသင်ကြတော့ကြည့်ကျင်နေဆိုရင်ဒီကိုယ်လုံးကြီးလက်ရအဲ့ဒါလိုမျိုးမြတ်စွာဘုရားရှင်ကိုကိုတော်ပြည့်ပြည့်ဒီကိုယ်လုံးနောက်လက်လိုက်ပြီးတော့ကဲပေါင်းတဲ့ကလေးပဲမာနကိုကြည့်ပြီးတော့ပြောင်းလာအေးဒုတိယမာနမဲအတိုင်းအတာတွေလွန်လာပြီဒါပဲဘုရားပြောတယ်မင်းလွန်လာပြီမာနကတော့သူလုံးတာမဟုတ်ဘူးလို့ထင်ကောင်းထင်တယ်မြတ်စွာဘုရားကအဲ့ဒီလိုလဲအမိန့်ချပြီးတော့ဆက်လက်သွားလိုက်ရောဖះရဲ့ဖះကမျက်နာကိုဘုပ္ပယ်လည်းလှည့်လိုက်တာနဲ့တိုင်နဲ့မန္တကြီးကပူလာရည်လောင်လာရည်ဆိုပြည်ပြူသွားတာချက်ချင်းဓာတုလုံးတဲ့လောရကအလုံးကိုဆိုးပွားရုံမှသွားပြီးအမတန်ဆင်ကျယ်ပြီးတော့မြင့်မြတ်တဲ့ယန္တာပုဂ္ဂိုလ်တော်ဟောဆိုပြင်မာလိုက်တာဟုတ်အဲဒီမန္တကြီးကချက်ချင်းအဝိဇ္ဇင်းရဲ့ကြာသွားတယ်ဒါဥပ္ပစေကကံလို့ခေါ်တယ်ဘဝလောရကြောင့်မလို့ချက်ချင်းကြီးအကျိုးပေးသွားလာရူဟာတွေလည်းရှိတယ်အားလုံးလည်းသိကြပါသည်စိန်သမာနာမြေမြူသွားတာတို့ဒေဝရမြေမြူသွားတာတို့ဒေဝရရဲ့အဖေသုဘဗုဒ္ဓဘုရင်ကြီးမြေမြူသွားတာတို့ အမြဲတမ်းစင်ကြယ်တဲ့ပုံပေါ်တွေကိုပြန်မှားလို့ရှိချက်ချင်းကြီးဥပိ္ပစေရကကံကအသက်ကုန်နေခင်းအောင်စောင့်မနေပဲနဲ့တခါတည်းသူ့ရဲ့ဘဝတစ်ခုဖြတ်တောက်ပလိုက်တယ်နော်ဖြတ်ချပလိုက်ပြီးတော့သိုးရတဲ့ဘဝတစ်ခုရောက်သွားစေတယ်ပေါ့အဲအဲ့လိုမျိုးအလားတူဝိတုတစ်ခုကိုလည်းဇာတကစတိုရီတွေမှာတွေ့ရတယ်ဥပိ္ပစေကကံလို့ပြောရမှာစတုဒ္ဓါရဇ္ဇဆိုတာရှိတယ်စတုဒ္ဓါရဇ္ဇတကားလေးပါးလို့နာမည်ပေးထားလို့ဆက်တကားလေးပါးရှိတယ်အဲ့ဒီဇာတ်လမ်းကတခြားမဟုတ်ဘူးကတ္တဝမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကကတ္တဝမြတ်စွာဘုရားရဲ့တရားဓမ္မနာလို့မိခင်ဖခင်တွေကသောတာပန်ဖြစ်ပြီးတကယ်သူတော်ကောင်းတယ်သာရိတ္တယောက်မွေးထားတယ်နာမည်ကမိတ္တဝေနကာတဲ့အဲ့ဒီမွေးထားတဲ့သားလေးကိုမိခင်ကြီးကသားကလေးကိုချစ်လို့ဆုံးမတယ်။ငါသားဘုရားပွင့်တဲ့အချိန်ကျုံနေတယ်တရားလေးနာအလူတန်းလေးလို့သီလလေးဆောင်ဥပုသ္စေလေးဆောင်တရားလေးနာနဲ့ပြောတယ်လောကလက်ခံဘူးကဘာလို့ဘုရားနဲ့ဥပုဆောင်မယ်ဘာလို့ဘုရားတရားနာမှာလဲဆိုပြီးတော့ညင်ပေအဲ့တော့အမေကြီးကတော့တန်းမေးကိုချော့မော်ပြီးတော့တနေ့ကျတော့ကဲငါသားကြောင်းသွားဒီကလေးဥပုံနဲ့ကြောင်းသွားပြီးတော့ဥပုံဆောင်နဲ့တညတော့ဥပုံဆောင်မင်းပြန်လာလို့ရှင်ငါငွေ1000ပေးမယ်အဲ့တော့ငွေ1000ပေးမယ်ဆိုတော့လည်းငွေ1000ရကျင်လာတဲ့ကြောင်းသွားကျောင်းမှာရောက်တဲ့အခါကျတော့တရားပွဲတွေပါနေရှိတယ်ဒါပေမဲ့တရားပွဲမကြားရတော့တဲ့နေရာသွားပြီးတော့ကြောင်းပိတ်ပြီးအိတ်လာတယ်နားလေခေါင်းဆိုးအိတ်လာတယ်ဖြစ်ချင်းဖြစ်မနေ့ကျတော့မိခင်လုပ်တဲ့ပုဂ္ဂိုလ်ကတော့ငါသားတော့ညတရားဟောတဲ့ဓမ္မအဋ္ဌိကကိုအိမ်ပြင်လာမှာပဲလို့ဆိုပြီးတော့စောင့်ဝဲတော်မူပြင်ထားတာ။ညောင်းလင်းချက်ချင်းနဲ့ငါသားတော့လိမ်မာလာတော့မှာပဲ။မနေ့ကျတော့ညအိမ်ရောက်အောင်အိပ်ပြီးတော့အိမ်ပြန်ရောက်ချတာဆိုရင်အိမ်ပြန်ရောက်လာပြီးတော့အဲ့ဒါဘယ်ဘယ်တော့ဓမ္မအဋ္ဌိကဘယ်ဘုန်းကြီးကမပင့်ခဲ့ဘူးလားဆိုဘာလို့ဘုံလဲပေါ့။အဲ့ဒါနဲ့သူမိခင်ကြီးကကံကံသားညာကဥပုသ်ဆောင်ထားရတယ်ရောညာကူလေးရင်တော့လိုက်အာခမည်းညာကျုပ်ကိုတရားနာသွားလို့ရှင်ငွေ1000ပေးမယ်ပြောတယ်အဲ့ဒီငွေ1000ဘယ်မှာရောပေါ့ငွေ1000မရမရှင်းတော့ဘူးဆိုမိခင်ကြီးကငွေ1000ဒုံလေးကိုရှေ့ချပြီးကဲတောက်ပါခွဲဟောတယ်ငွေ1000ဒုံဆိုအဲ့ကြမှာတောက်တယ်နော်ငွေ1000လို့ယူပြီးတော့တောက်တယ်အဲ့တော့မိခင်ကြီးကတောက်တာပါသားကပိုင်မဲတယ်ဒီလိုလည်းရှိမှာပဲသုံးပါလို့ပြအဲ့တော့မိခင်ရဘယ်တော့ဆုံးမဆုံးမမိုင်မဲတဲ့သားသမီးဆိုတာလည်းရှိနိုင်တယ်ဆရာသမားဘယ်တော့ကောင်းကောင်းတပည့်ရတယ်ကောင်းကြီးမှာကောင်းမှာပေါ့ဒါမှမဟုတ်တခါတလေခွန်ကြီးတို့ကြောင်းကသိုးသားနဲ့ကိုတော်လေးတွေတရင်ကြားတယ်ဆိုလို့ရှိရင်အာဘယ်ကြောင်းတဲ့သိုးတယ်နဲ့ပြောတာခွန်ကြီးကမေးတယ်မင်းတို့အဲ့လိုပြောစမ်းဆိုလို့ရှင်ဒီဝရကဘယ်ကြောင်းတွေ့တုံးဒီဝရကဇေရဝံကြောင်းတွေ့ပဲလို့အဲ့ဒါဆိုရင်ဇေရဝံကြောင်းအပြစ်တင်ရမလားဒီဝရအပြစ်တင်ရမလားတချို့ဘယ်ကြောင်းတွေ့ဆိုပြီးတော့ကြောင်းကိုပုတ်ခတ်ပြီးတော့ပြောလို့ရှိတာဟုတ်အဲ့တော့ဒါတွေကမဆိုင်ဘူးသို့သော်လည်းကိုမာတကားမှာသာသမီမကောင်းမိဘကောင်းတပည့်မကောင်းဆရာကောင်းဆိုပြီးတော့ငေါမော်လို့ရောက်တာပေါ့နော်အဲ့ဒါဆိုရင်ဒေဝရမကောင်းဖရာကောင်းရောက်မှာပေါ့အဲ့ဒါကျတော့ခြံထားကြတယ်အဲ့ဒါကျောင်းကကျတော့သူတို့ကာယကံပုတ်ရှင်နဲ့ဆိုင်တယ်ကာယကံရှင်နဲ့ဆိုင်တယ်ညာကြီးကာယကံရှင်နဲ့ဆိုင်တယ်ဒါကြောင့်မလို့ခွန်ကြီးတို့စာထဲမှာဥပရိသမတ္တမေဝါဟိအတ္တဒီနာပရာဒီနာတဲ့ဥပရိသမတ္တမေဝါဟိပရာယတ္တဒီပေလမ်းပြလုံထားဒီပင်နဲ့ဆရာသမားနဲ့ပတ်သက်ပါတယ်တဲ့အညာသဗ္ဗတမ္ပတိအတ္တရိဏမေဝါအာလုံးအောင်မြင်မှုကကိုယ်ပေါ်မှာမူတည်ပါတယ်ဆရာသမားဆိုတာသုံးမဩဝါဒပေးယုံနာတောင်းဝန်ရှိတယ်လို့ဒီလိုပြောတာနော်အချားအောင်မြင်မှုကကိုယ်နဲ့ဆိုင်တယ်ပေါ့အောင်မြင်မှုကြာရှုံးမှုကကိုယ်နဲ့ပဲဆိုင်တယ်ဒီလိုဆိုတာဒါကပို့ပြီးတော့လက်တွေ့ကြပို့ပြီးတော့လက်တွေ့ကြ
ော်ဒီမေတ္တာဝိနကဆိုတာဝေလေးတစ်ထောင်ရတဲ့အခါကျတော့သူကအယောင်းဝယ်စိတ်ဝင်စားတော့ဝေလေးတစ်ထောင်ရင်းနှီးလုပ်ပြီးတော့အယောင်းဝယ်လုံးလိုက်တာမကြခင်သိန်း30လောက်ရတယ်သိန်း30ရောက်တဲ့အခါကျတော့သူတို့အိမ်မှာလည်းဒီသားကလေးတယောက်ရှိတယ်သိန်း30ရတဲ့အခါကျသူ့အမေကိုပြောတယ်ပင်လယ်ခီးကြီးဖြတ်ပြီးတော့သင်္ဘောနဲ့ပင်လယ်ခီးကြီးဖြတ်ပြီးတော့အယောင်းဝယ်လုပ်ပါပေါ့ဒီမှာရင်လုံးလို့အားမရဘူးပင်လယ်ခီးကြီးနဲ့သွားမယ်ဆိုရတာလေငါသားအိမ်မှာအများကြီးမင်းတယောက်တည်းပဲတို့ပစ္စည်းအများကြီးရှိတယ်။ပင်လယ်ခီးဆိုတဲ့အမတန်အန္တရာယ်များတယ်မသွားပါနဲ့ဆိုတော့မရ။မရရုံနဲ့မကဘူးအမေကရှေ့ကနေကံဆွဲထားတဲ့အခါကျတော့အမေကိုတွန်းလဲထိုးချိန်ပြီးတော့အမေဘော်ကကြော်ပြီးတော့အဲ့ပင်လယ်ခီးကိုထွက်သွားတယ်။ဒါသူစော်ကားခဲ့တာနော်။အမေကိုထိုးချိန်တွန်းလဲပြစ်ထားခဲ့တယ်။ဒီကင်ကမသွားဘူးမရတော့အတင်းတာတဲ့အခါအမေကိုတွန်းလဲထိုးကြည့်ပြီးတော့ထွက်သွားတယ်။အဲဒီကနေပြီးတော့သင်္ဘောပေါ်တက်ပင်လယ်ခီးကြီးဖြတ်တဲ့အခါမှာပင်လယ်ထဲမှာသူတို့ရွက်လေကြီးကအကြောင်းမဲ့အကြောင်းရှာမတွေ့ဘဲနဲ့တခုမှမသောအကြောင်းကြောင့်ပင်လယ်ပြင်ထဲမှာခုခေတ်လိုဆိုရင်ဆက်ပြက်သွားတယ်ပေါ့။အဲဒီတော့ဆက်မတက်တော့ပင်လယ်ကြီးကပင်လယ်ထဲမှာသင်္ဘောကြီးကအောက်ကညိနေတယ်လို့ပဲယက်နေတယ်ဘယ်မှမောင်းလို့မရတော့ရွှေ့လို့မရအဲ့လိုဖြစ်တဲ့အခါကျတော့ဘာလို့ကြတော့ဆိုလို့ရှိရင်ဟောဒီသင်္ဘောပေါ်ပါလာတဲ့လူတွေထဲမှာလူယုံမှန်ဆိုတာရှိလောက်တယ်သူကြောင့်မလို့ဒီလိုဖြစ်တယ်မဲချမယ်ဆိုပြီးတော့မဲချမဲချတဲ့အခါသုံးညင်တိုင်တဲ့သူကြီးပဲကြမဲကသူကြီးပဲပေါ့သူကြောင့်မလို့ဒီသင်္ဘောကြီးဒီလိုဖြစ်ရတယ်ပေါ့အဲ့ဒါနဲ့ကဲမင်းကိုသူဆက်ပြီးမခေါ်နိုင်တော့ဘူးဆိုပြီးတော့ခေါင်းသေးသေးလှုပ်ပြီးတော့အဲ့ခေါင်းပေါ်တင်ပြီးရေပေါ်ပြစ်ချလိုက်တယ်သူသူလက်ချပြီးတော့သင်္ဘောကြီးကထွက်သွားတယ်အကုသိုလ်များနော်ကြောက်ချတာလေအကုသိုလ်ကကြိုးပေးပြီးဆိုတော့အဲ့ဒီခေါင်းလေးကိုစီးပြီးတော့သူသွားလိုက်တာလေတဲ့ရဆိုင်ပုတ်ရနဲ့ပင်လယ်ထဲကမျောပါသွားရင်ကကျောင်းလေးတစ်ကျောင်းရောက်တော့အဲ့ဒီကျောင်းလေးတစ်ကျောင်းမှာငွေဖိမှန်ဖိမှန်နဲ့ဝိမာတိကပြိတ္တမကြီးသွားတွေ့တယ်တွေ့တဲ့အခါကျတော့ဝိမာတိကပြိတ္တမကြီးကသူ့ကျွေးမွေးဆောင်ရှောက်ပြီးသူအဲ့ဒီဝိမာတိကပြိတ္တမကြီးနဲ့ပြောလို့အဲ့မှာနေတာဝိမာတိကပြိတ္တမကြီးက9ရက်နတ်စည်းစိမ်ခံစားပြီး9ရက်ကျတော့ငဲခံကြရသတ္တဝါရဲ့ကံကြမ္မာဆိုအလွန်ထူးဆန်းတယ်ခொနည်းရဲ့နတ်သမီးကဲဆိုစီးတဲ့ခံစားရပြီးတော့ခொနည်းရဲ့မြောက်တဲ့အခါကျတော့ငရဲခံသွားကြရတယ်ဒါကတော့စောင်းတုံးလေးဖတ်ရတယ်ဒီရောပြန်တို့ရဲ့ဇာလန်းနေတယ်မှာအဲ့ဒီရွာတွေရွာရောက်သွားတော့အဲ့ဒီရွာကလူတွေကညနေနေဝင်ပြီဆိုတာနဲ့တပြိုင်နဲ့အေးထွက်ကြလေးထွက်ကြလေးနဲ့အကုန်လုံးတရွာလုံးကျွတ်ထွက်ကြတယ်ထွက်ပြီးဘယ်သွားတာလဲဆိုမိဘုံကြီးတစ်ခုရှိတယ်အဲ့ဒီမိဘုံကြီးတဲ့သွားပြီးခုံဆင်းကြရတာဆိုပဲမနေ့မိုးလင်းတော့မှပြန်လာကြတယ်ခုံခုံချပြီးတော့အဲ့ဒီလူတွေကအော်ကြဟိကြငိုကြနဲ့တညာလုံးအဲ့ဒီလိုပဲမိဘုံတွေခုံဆင်းပြီးလောင်ကမနေ့မိုးလင်းတဲ့အခါကျတော့အေးစင်းစင်းနဲ့ညွာတဲ့ပြန်ဝင်လာကြတယ်ဒီလိုပြိတ္တာမျိုးတွေကလည်းရှိတယ်ပေါ့အဲဒီကျွန်းငယ်လေးမှာအဲဒီပြိတ္တာတွေဝိမာတိကပြိတ္တာတွေကခொနည်းတိတိစိတ်ရင်ခံစားပြီးခொနည်းမြောက်တဲ့အခါကျတော့သူ့ကိုပြောထားခဲ့တာပေါ့တို့ခொနည်းပြည့်ရင်ပြန်လာလည်းမယ်အဲ့တော့ဒီမှာမပြင်းမရည်နေရဆိုတော့သူကတယောက်တည်းပြင်းတော့အဲဒီဖောင်လေးစီးပြီးတော့ရှေ့ခရီးဆက်သွားတယ်ပင်လည်းတည်းမြောက်သွားနောက်တစ်ခါကျွန်းတစ်ချွန်းရောက်တဲ့အခါကျတော့ပရမညာဗိမာန်နဲ့ဝိမာတိကပြိတ္တာမှာ၈ယောက်နဲ့တခါတွေ့ကြ။ခွန်တော်က၄ယောက်အခု၈ယောက်ပေါ့ဒီလိုတိုးသွားတယ်။အဲဒီမှာလည်းပဲတို့တူပဲသူတို့ကလည်း9ရက်စီးစိမ်ခံစား9ရက်ငရဲခံရတဲ့ဖြစ်နေ။ရဲစီလို့သူတယောက်တည်းနေရပြန်တဲ့အခါကျတော့ရှေ့ခီးဆက်တယ်ဆစ်တဲ့အခါကျတော့ရွှေဗိမာန်ကြီးနဲ့တခါတွေ့ပြန်တယ်16ယောက်။အဲဒီလိုကျောင်းလေးသုံးကျောင်းကိုဖြတ်ကျော်ပြီးတော့
နေပါလို့တားရတဲ့တန်နဲ့မနေဘဲနဲ့ဖြတ်ကျော်ပြီးသွားတော့နောက်ဆုံးကျွန်းတကျွန်းရောက်တဲ့အခါကျတော့မြို့တမြို့သွားတွေ့တယ်တဲ့မြို့ကလည်းပဲတိုင်းလေးပဲနဲ့တကားပေါင်းကြီးလေးပေါင်းနဲ့အဲ့ဒီမြို့ကြီးတွေ့တဲ့အခါကျတော့ငါဒီမြို့တက်ပြီးတော့မင်းလုံးမယ်ဆိုသူစိတ်ထဲမှာမင်းလုံးမယ်ဆိုပြီးတော့အဲ့ဒီမြို့ထဲဝင်တယ်ခံကြပြီပေါ့မြို့ကြီးတမြို့တော့တွေ့ပြီဆိုပြီအဲ့ဒီမှာဘုရင့်ကိုသွားတွေ့တော့ငရဲသားတယောက်အဲ့ဒါကငရဲပြည်ရောက်တာဥဒ္ဓရဆိုငရဲပြည်ရောက်တာငရဲပြည်ကလည်းတတိုင်းနဲ့ဘာနဲ့သိသိချာချာနော်လုံးလုံးချုံချုံအဲ့ဒီမှာငရဲသားတယောက်ငရဲခံနေတယ်သွားတွေ့တယ်သူ့ခေါင်းပေါ်မှာတင်နှုံးဆက်ကြီးကချာချာလဲပြီးတော့ဒီခေါင်းလုံးကိုခေါင်းပေါ်ကိုကတ်ပြီးတော့လှီးနေတာပြင်းနေတော့သွေးတွေကဖြာပြီးတော့မျက်နှာကြီးတစ်ခုလုံးသွေးတွေရဲနေသွေးတွေပေါက်ပေါက်ပေါက်ပေါက်ချတယ်ဒီကုလုံးသွေးတွေစီချောင်းချတယ်ရင်ပတ်မှာလည်းပဲခန္ဓာကိုယ်မှာလည်းပဲကျိုးမားတယ်နဲ့ခြီးပြီးတော့ဆက်လွယ်တိုင်းထားတယ်လို့ပဲကျိုးတွေရဲ့ခြီးထားတာထွက်ပြေးလို့မရအောင်အဲ့ဒီလိုခေါင်းမှာသင်္တုံးဆက်ကြီးကလဲပြီးတော့လူဒီကုလုံးမှာခြီးထားတာတွေကိုသူမြင်တဲ့အခါကျတော့ဘယ်လိုမြင်တော့ဆိုအော်ဒီလူကအမတန်လှပတဲ့ဂျာပန်ကြီးခေါင်းပေါ်တင်ထားတာပါလားလှလိုက်တာဂျာပန်ကြီးအကြည့်ဗိဒ္ဓဝိနကမျက်စီထဲမှာတင်နှုံးဆက်ကြီးကဂျာပန်ကြီးဖြစ်နေတယ်မျက်စီတွေလဲနေပြီ illusion ဖြစ်သွားဘယ်သူမှဖန်တီးရမဟုတ်ဘူးသူကံကဖန်တီးတယ်သူလူနှောင်ကျိုးဖွဲ့ထားတဲ့နှောင်ကျိုးတွေကြတော့တစားဆင်ထားတယ်ဆလွယ်တိုင်းထားတယ်လို့သူမျက်စီထဲမှာအမလေးလူလေးအောင်းနေတဲ့တခြင်းကိုပေါ့မျိုးစစ်လို့အောင်းမိတယ်ခုခေတ်မျိုးစစ်တွေနဲ့တော့ခက်ဆန်နေတယ်ချင်းချင်းချင်းချင်းနဲ့ဆိုတာအဲ့ဒါလို့ဖြစ်နေတယ်အဲ့ဒါနဲ့မြင်ရသူစိတ်ကမှသိသဘောကျသွားပြီဟာဒီလူကတော့လောကမှာအပျော်ဆုံးလူဖြစ်တော့တယ်ပေါ့ကိုထားတာလည်းဒီဇိုင်းကလည်းလှတယ်ပေါ့နော်ဖက်ရှင်လှတယ်ပေါ့ဒီဇိုင်းလှကောင်းသွားတဲ့ဂျာပန်ကြီးပွင့်လို့ဒီကုလုံးနဲ့ပဲတရားတွေလိမ့်ထားလိုက်တာပေါ့မိတ်ကတ်တွေရယ်ကောင်းလိုက်တာအသွေးတွေကျနေအောင်မိတ်ကတ်တွေထင်းနေမိတ်ကတ်တွေလိမ့်ထားတဲ့တည်းဒါတော့အဲ့မှာတခြင်းဆိုနေတဲ့လူတခြင်းဆိုနေတယ်ဘဝပြင်အော်ဟစ်ညင်းယူခုံပေါက်နေတာကိုပဲအဲ့ဒါနာလို့လို့ခုံပေါက်နေတာကိုပဲအဲ့ဒီမှာဒီပေါ့မျိုးစစ်နဲ့ခုံကပြီးကနေတယ်လို့ထင်တယ်အခုခေတ်ကလည်းအဲ့ဒါမျိုးပဲ
လာကြီးရဲ့လာမကြီးရဲ့ဆိုပုံစံမျို
းအငြိမ့်မမနေနိုင်ပဲနဲ့အဲ့လိုအခြေအနေမျိုးကိုကြည့်ပြီးတော့သူကဘာဖြစ်တယ်ဆိုတော့ဟာဒီလူကကဘာမှာတော့အကျော်ဆုံးလူတယောက်ပဲခင်ဗျားဂျာပန်ကြီးချုပ်ပေးသားပါဗျာတောင်းတာဘုရားကြည့်ဟာတကယ်ချင်းဒါဂျာပန်မဟုတ်ဘူးပေါ့ငွေရင်းကနေကြဂျာပန်မဟုတ်ဒါသင်္တုံးဆက်ချင်းခင်ဗျားမပေးနေလို့နေတာပါပဲကျုပ်မျက်စီတယ်မဂျာပန်ပဲဥစ္စာဆိုတော့ဘုရားစဉ်းစားတယ်ဩငါဒီကောင်လေးပဲငါဆိုအမေစော်ကားလာတဲ့ကောင်ဖြစ်တော့တယ်ငါတော့ဝန်ချွတ်တော့မှာပဲကဲလူချင်းယူတော့ဆိုခေါင်းပေါ်ကန်လိုက်တကယ်ကတော့အမှားတော့ဝတ်ချွတ်လို့လည်းချွတ်လို့ရတယ်ဝတ်မချွတ်ရင်ချွတ်လို့မရဝိကျတော့ခေါင်းကန်လိုက်တာနဲ့အဲတင်းလုံးဆက်ကြီးကပြုတ်လာပြုတ်လာတော့ရော့ဆိုပြီးတော့လူချင်းဆိုလမ်းဖြစ်ပြီးလိုက်သူခေါင်းပေါ်ရောက်ခေါင်းပြောင်းလိုက်ပြီအဲဒီမှာခေါင်းပေါ်ရောက်ပြီဆိုတော့မှခုတ်လိုက်ပြီဆိုတော့မှဂျာပန်မဟုတ်ဘူးမှန်သိတယ်အဲ့ဒါပြောရဲထိတ်ချမှဓမြမှန်သိတယ်အဲ့ဒီတော့ခမဂျာပန်ပြန်ယူပြန်ယူလို့ဩတော့ဟိုကဘယ်ရောက်တော့မှမသိတော့အဲ့ဒါအရှင်လတ်လတ်ငရဲခံရတယ်ခေါင်းစာထဲမှာတော့အရှင်လက်လက်ပုံစံမျိုးရေးထားတယ်သို့တော်လည်းအဲ့ဒီဓာယာနဲ့သူကသိဆုံးသွားပြီးတော့ဒီနေရာမှာပဲပြန်ဝေးခွာပြီးငရဲရောက်တယ်လို့ပဲယူဆရမှာဘာဖြစ်လို့လဲဆိုတော့လူရဲ့တည်းစိတ်နဲ့ငရဲသားရဲ့တည်းစိတ်ကတူမမတူတာเนาะအဲ့တော့အရှင်လက်လက်ငရဲခံရတယ်လို့ပြောခြင်းပြောသို့မဟုတ်မိတ္တဝိနကခေါင်းပေါ်မှာတင်နှုံးဆက်ရက်ပြီးတော့ လူစင်သစ်ဆိုရင်အကြာကြီးပဲအခုတ်ခံနိုင်မလဲလူစင်သစ်မဟုတ်တော့ဘူးတဲ့အဲ့တော့တင်တော့ဆက်လေတော့သွေးတွေအထွက်လွန်ပြီးတော့သူကလည်းသွေးမထိတ်တော့သေးမှာပေါ့ဒါတော့ထုံးတယ်နော်သွေးလွန်ပြီးတော့သူသေးမှာပဲအဲ့ဒီနောက်မှာတော့ကံမကုံမချင်းငရဲသားဘဝရောက်ပြီးတော့ခံနေရပြီဒါလည်းငါ50ဆက်ထဲမှာပါတယ်ယုတ်ကတော့နိုင်ကြီးကအချိန်အနေနဲ့နာနာရောက်လာတဲ့အခါကျတော့သူဘာကြောင့်ဒီလိုဖြစ်ရတယ်လဲဆိုတော့မင်းအမေပြင်းမာခဲ့လို့ဒီလိုဖြစ်ရတာယုတ်ကတော့နိုင်ကြီးဖြစ်တယ်ဒါဖြင့်ကျွန်တော်ဘယ်တော့ဖြစ်အောင်ခံရမှာတော့ဒီဘုကဘယ်တော့မှကျွတ်မှာတော့ဆိုမင်းကံမကုံမချင်းခံရမယ်လို့အဲ့လိုပြောသွားတယ်ဒါ950ဖတ်ကြည့်လို့ရှိရင်တွေ့တယ်နော်အဲ့ဒါလေဒီပုဂ္ဂိုလ်ဟာဥပ္ပစီရကမရဏလို့ဒီလိုပြောရမှာပေါ့ဥပ္ပစီရကနဲ့သေးတယ်တော့ဥပ္ပစီရကနဲ့သေးတာတွေကအများကြီးနတ်ပြည်တွေမှာလည်းရှိတယ်နတ်ပြည်တွေမှာလည်းပဲခိဋ္ဌာဘရောတိကနတ်တို့ဆိုတာရှိတယ်မနောဘရောတိကနတ်ဆိုတာရှိတယ်ဒီကနေ့ကသမသာရတော့မှာအဲ့ဒီနတ်တွေအကြောင်းရေးထားတာမျိုးရှိခိတ္တာဘရောတိကနတ်ဆိုတာခိတ္တဆိုတာပျော်ရွှင်တာအပျော်လွန်တာအပျော်လွန်လို့ဘုရူတိကဘဝကြီးတစ်ခုလုံးပျက်စီးသွားတယ်အပြီလသင်ညာကြတော့အဲ့ဒီခိတ္တာဘရောတိကတွေအများကြီးလာအောင်ပါအပျော်လွန်ပြီလားလူပြင်မှာလည်းရှိတာပဲအဲ့ဒီနတ်ပြည်မှာခိတ္တပရောတိကနတ်တွေဆိုတာကာမဂုဏ်အာယုတွေနဲ့သိပ်ပျော်ပါပြီးတော့နေရောစားမဲ့အချိန်တောက်မဲ့အချိန်တွေမေ့တာကုလူပြည်ကကလေးတွေတောင်မှကစားနေတယ်ဆိုအမေလုပ်တဲ့လူအဖေလုပ်တဲ့လူကအတင်းခေါ်ကြွေးရတယ်လေအတင်းခေါ်ကြွေးရတယ်အဲ့တော့နတ်ပြည်မှာဒီတွေကောင်းတာပေါ့ပေါ့မျူစစ်တွေလည်းရှိမှာပဲနတ်တွေမှာလည်းပဲအဲ့ဒီလိုနတ်ပြည်မှာသိပ်ပျော်နေတဲ့ပုဂ္ဂိုလ်တွေကနတ်ဆိုတာသူကတနေ့တခါအချိန်မှစားရတယ်နတ်တုတ်တာကိုအချိန်မှစားရသူတို့လည်းတပိတ္တအာဟာရတိတိကလည်းပါအာဟာရစားရပြမာကြတော့ပီတိဘက်ခပီတိနဲ့နေတာအစာစားတယ်မလို့တော့နတ်တွေကြတော့သူတို့ရဲ့ခန္ဓာကိုယ်ကကပလီကာရာဟာရဘက်ခအစာကြောင်းလေးတစ်ခုစားပေးရအဲ့ဒီအစာအာဟာရလေးတစ်ခုစားပေးမှအတွင်းထဲကအာဟာရနဲ့ပြင်ဘက်ကအာဟာရပေါင်းပြီးတော့ခန္ဓာရဲ့ကိုယ်မိန့်တိတ်လုပ်နိုင်တယ်အဲ့လိုမစားဘူးဆိုရင်နတ်တွေရဲ့တဏ္ဍာမှာရှိတယ်ပါစကတေဇောဆိုတာအစာချက်တဲ့တေဇောဓာတ်ဝမ်းမီလို့ပြောနိုင်တယ်ပေါ့လေအဲ့ဒီဝမ်းမီရှိတယ်အဲ့ဒီဝမ်းမီကိုထိမ့်ပေးဖို့အစာအာဟာရကိုပုံမှန်စားအပျော်လွန်တဲ့နတ်တွေကအစာစားချိန်မစားဘဲနဲ့အချိန်တော်သွားအချိန်တော်သွားတဲ့အခါကျတော့ဝမ်းမီကသူတို့ခန္ဓာကိုလောင်ဝမ်းမီလောင်ပြီးခုခေတ်လူတွေပြောရဆိုရင်တော့အစာအိမ်က acid ဓာတ်တွေထွက်လာတယ်နော်အစာရင်ကအက်ဆစ်ဓာတ်တွေထွက်လာပြီးဂက်စတိတ်ဖြစ်တယ်ပေါ့စိတ်တော်လို့လည်းမရတော့တော့အစာရင်လောင်ခံရတယ်လူတွေကျတော့လူရဲ့ခန္ဓာကိုယ်ကကျန်းတယ်နည်းနည်းကျန်းတယ
်လူရဲ့ခန္ဓာကိုယ်ရဲ့ဒီ၆ပုံကကျန်းတန်းတယ
်ကျန်းသည့်အတွက်ကြောင့်လူတွေကတည်သွားတဲ့အခါကျတော့အတုံးလိုက်ကြီးကျန်ရတယ်နတ်တွေရဲ့ခန္ဓာကိုယ်ကအဲ့လိုမဟုတ်ဘူးတဲ့လူရဲ့မျက်စိနဲ့တော့မမြင်ရတော့အောင်တိမ်မွေးတယ်တိမ်မွေးပြီးတော့သူတို့ခန္ဓာကိုယ်ကတည်သွားရင်လည်းပဲပျောက်သွား
ဘာမှမကြံ့ရိပ်ဘူ
းနတ်အလောင်းဆိုတာနတ်ဆိုတာမသာထားစရာလည်းမလိုဘူးကုတဲစရာလည်းမရှိဘူးတကြိုးစရာလည်းမရှိဘူးနတ်မှာအာသဝရင်လည်းမလိုဘူးနော်တည်သွားရင်ပျောက်သွားတယ်တခါပြီးတော့ကလေးငြိမ့်တယ်လို့ငြိမ့်သွား
အဲလူတွေကြတော့မဟုတ်ဘူးစားလာတဲ့ဟာတွေကနေပြီးတော့အတုံးလိုက်ခဲလိုက်ကြည့်ပြီးတော့ကြံရင်တည်းကုရုဇာယုတ်ကလတ်တဲ့နော်ကုရုဇာယုတ်ကလတ်ဆိုတာကြီးကို
တကြိုးနေရတကြိုးသေးတွေတက်လာပေါ့အ
ဲ့တော့အဲ့ဒီနတ်တွေရဲ့ခန္ဓာကိုယ်ကအလွန်တိမ်မွေးသည့်အတွက်ကြောင့်သူတို့ရဲ့ပဂတိယုတ်အစင်းကိုလူသားတွေကမျက်စိနဲ့မမြင်လို့မရဘူးသူတို့ကယုတ်ချမ်းဖန်ဆင်းပြတဲ့အခါကျမှမြင်လို့ရတယ်
အဲ့ဒီနတ်တွေဟာအချိန်စားဖို့ရနှုံသွားပြီးအပြောင်းလွန်သည့်အတွက်ကြောင့်စားဖို့တောက်ဖို့အချိန်ကြီးနှုံသွားတဲ့အခါဝမ်းမီကသူတို့ရဲ့ခန္ဓာကိုယ်ကိုလောင်လိုက်တဲ့အခါမှာ
အဲ့ဒီလက်တွေကသုတိသိကြပြီးတော့ပြီးသွားတယ်နောက်ထပ်စားလို့လည်းမရတော့ဘူ
းချိန်လွန်သွားပြီအဲ့ဒီနတ်မျိုးကိုခိတ္တပရောတိကဏ္ဍလို့ခေါ်တယ်ဒီနတ်တွေဟာလည်းဥပိ္ပစီရကနဲ့တည်တယ်လို့ပြောရတာ
ဒီကုန်သိပြီရ
ဥပိ္ပစီရကဆိုတာအကုသိုလ်ကံကြောင့်ကြီးလို့မဟုတ်ဘူးဖြစ်ပေါ်လာတဲ့ဖြတ်တောက်ပြစ်တတ်တဲ့အကြောင်းတရားတွေအားလုံးကိုနေဒီဆရာတော်ကြီးကတော့ထည့်ပြီးပြောတာနောက်တစ်ခါမနောပရောတိကနတ်ဆိုတာလည်းရှိသေးတယ်မနောပရောတိကဆိုတာစိတ်ဆိုးလို့သိတယ်လူတွေကတော့စိတ်ဆိုးလို့သိတဲ့လူကတော့ခန္ဓာဟတဲ့နဲ့နှလုံးရောဂါရှိရင်တော့စိတ်ဆိုးသေးတယ်တပြည့်ချင်းကျတော့သိကြမသိလူရဲ့ခန္ဓာကွာကျန်တယ်နတ်တွေကတော့စိတ်ဆိုးလို့မရဘူးစိတ်ဆိုးလို့ရှင်နတ်ကသိတယ်တဲ့နော်လူတွေလည်းစိတ်ဆိုးလို့ကသိမယ်ဆိုရင်စိတ်ဆိုးရဲမှာမဟုတ်ဘူးသိပြီ
အဲနတ်တွေကဘယ်လိုစိတ်ဆိုးကြတော့လို့ဆိုလို့ရှိရင
်နတ်တွေကကိုယ့်ရဲ့စီးစိမ်နဲ့ဘုံမိမ့်မှန်ကထွက်ပြီးတော့ဥယျာဉ်တွေဘက်ကြီးသွားကြတယ်လမ်းပေါ်မှာအဲ့လိုသွားတဲ့အခါကျတော့လမ်းမှာဆုံရတယ်ပေါ့ဒုက္ခနဲ့ဒုက္ခစီးစိမ်ချတာချင်းကမတူဘူးအတိတ်ဘဝကကံရှင်ရှိတယ်လို့ပဲသူကတော့တော့ပြောင်းပြောင်းလူတွေမှာလည်းရှိတယ်ပေါ့ဒီလူကတော့ကာကောင်းကြီးစီးလာဒီလူကတော့ကာဆုပ်စီးကာဆုပ်စီးလာတဲ့လူကကာကောင်းကြီးစီးလာတဲ့လူမနာလိုတဲ့အကြည့်နဲ့ကြည့်အဲ့လိုမျိုးလိုပဲနတ်တွေမှာလည်းပဲဩအချမ်းရံနဲ့ခန္ဓာနာနာကြီးထွက်လာတဲ့အခါကျတော့ဟိုကအချမ်းရံနဲနဲနဲ့သိပ်မတောက်ပြောင်တဲ့နတ်ကန်ကြီးမျိုးကြည့်တာမဲဒီကောင်ကလက်ဆောင်လေးထိုးပြီးကြည့်ဒါဆောင်လေးထိုးကြည့်ပြီးမင်းငော့အဲ့လိုမင်းငော့တာကိုဟိုလူကလည်းမြင်တယ်ဒီကောင်ကမနာလို့ဖြစ်နေတယ်ဆိုသူကလည်းပြန်ပြီးတော့ငါကုသိုလ်ကံနဲ့ငါဖြစ်တယ်ဘာမင်းနဲ့ဆိုင်လို့လဲဆိုပြန်ပြီးတော့စိတ်ဆိုးတယ်ဒီကလူကလည်းဒီကောင်ကြောတတားနဲ့ဆိုပြီးစိတ်ဆိုးတယ်နှစ်ယောက်စိတ်ဆိုးတဲ့အခါကျတော့ဟိုလူကလည်းစိတ်ဆိုးဒီလူကလည်းစိတ်ဆိုးနဲ့စိတ်ဆိုးတာဆိုတာသိတာလေစိတ်ဆိုးတဲ့မျက်နှာဆိုတာမသိတာဘူးလားသိတာလေသိတာလေးတော့ကြောင့်ဟိုကလည်းစိတ်ဆိုးဒီကလည်းစိတ်ဆိုးဒါပေမဲ့လူတွေတော့ထမထိုးကြပါဘူးစိတ်ဆိုးတာပဲရှိအဲ့လိုကိုယ့်ရဲ့စိတ်ဒေါသကိုမထိန်နိုင်တဲ့အခါကျတော့အဲ့ဒီနတ်တရားတဥ္ဒေါသတဥ္ကူးသွားတဲ့အခါမှာမင်းနဲ့ပါဆိုင်လို့ဖြစ်ရတာလေဟိုကလည်းပဲငါဘာသာကြည့်တယ်မင်းနဲ့ပါဆိုင်တယ်ဆိုပြီးတော့ဒေါသတွေမထိန်နိုင်တဲ့အခါကျတော့အဲ့ဒီနတ်နှစ်ယောက်စလုံးကဒေါသပြီးအလုံးခံရပြီးတော့ကြောက်ပြန်သွားကြ၊ဒိဆုံးသွားကြလေ။အဲ့ဒီနတ်မျိုးကိုမနောပရောတိကဏ္ဍလို့ခေါ်တယ်။အဲ့လိုတည်ရဲ့နာလည်းရှိတယ်။ဒါလည်းဥပိ္ပစေကမရဏလို့ခေါ်အားမှာပဲ။ဒီတခြားဥပိ္ပစေကတွေထဲမှာလည်းဒီဆရာတော်ကြီးကတော့ယောဂဖြစ်လို့တည်တာတွေလည်းဥပိ္ပစေကမရဏထဲမှာထည့်ထားတယ
်။ဘာဖြစ်လို့လို့ဆိုတော့ယောဂဟာ
ကံ့ကြောင့်ကြီးဖြစ်တာမဟုတ်ဘူး။လေးကြောင့်ဖြစ်တဲ့ယောဂရှိတယ်ဝါဒသမုဋ္ဌာဏနော်တဏိကြောင့်ဖြစ်တဲ့ယောဂါရှိတယ်သေမသမုဋ္ဌာဏဒီခြေကြောင့်ဖြစ်တဲ့ယောဂါရှိတယ်ပိဋကသမုဋ္ဌာဏနောက်ဥဒုဝိပရိနာမသာဥရုပြောင်းလဲတို့ကြောင့်ယောဂါရတာတဲ့ဝိတမပရိဟာရသာအနေထိုင်မတတ်လို့ယောဂါရတာတဲ့ဩပကမိက
သူလုံးလာကိုလုံးလာကြောင့်ယောဂါရ
ကာမဝိတဏိပါဒလေတလေးဒီခြေသုံးခုဖြစ်စီနှစ်ခုဖြစ်စီပေါင်းပြီးတော့ယောဂါကိုဖြစ်စီတဲ့လို့တဏိပါဒသအဲ့ဒါကတခုနောက်ဆုံးကတော့ကာမဝိပါကသခံရဲ့အကျိုးအနေနဲ့ဖြစ်ပေါ်လာတဲ့ယောဂါလို့ယောဂါ၈မျိုးရှိယောဂါ၈မျိုးရှိလေကြောင့်ဖြစ်တဲ့ယောဂါတလေးကြောင့်ဖြစ်တဲ့ယောဂါသီးခြေကြောင့်ဖြစ်တဲ့ယောဂါအဲ့ဒီလေတလေးသီးခြေပေါင်းပြီးတော့ကြောင်မလို့ဖြစ်လာတဲ့ယောဂါဥရုပြောင်းလို့ဖြစ်လာတဲ့ယောဂါအနေထိုင်အစားအသောက်မတတ်လို့ဖြစ်လာတဲ့ယောဂါကုပယောဂကုပယောဂ
သုံးပြီးမတ်တိ
ကိုယ်ကိုပြုစားခံရလို့ဆိုရယ်ပယောဂအဲ့ဒါလေးနောက်ပြီးတော့ကာမဝိပါကသာခန့်ကြောင့်အကျိုးအနေနဲ့ကံရဲ့အကျိုးအနေနဲ့ဖြစ်လာတဲ့ယောဂဆိုပြီးတော့
ယောဂ၈မျိုးကြာတာသီဝကသုံးယောဂ၈မျိုးရှိကြာတာ
ဘာယုတ်ထဲမှာတရားပါတယ်အဲ့လိုယောဂရှင်မျိုးတွေမှလည်းပဲကျန်တဲ့ခုနှစ်မျိုးဟာလူတွေရဲ့တဏ္ဍာမှာဖြစ်ပေါ်လာလို့ဒီလူဟာဒီယောဂကြောင့်သင်ဆုံးရတယ်ဆိုလို့ရှိရင်ဒါလည်းပဲဥပိ္ပစေကမရဏပဲလို့အဲဒီဆရာတော်ကြီးကလည်းပြောရေးတယ်နော်
ဒီလောက်အောင်ယောဂတစ်ခုဖြစ်လာလို့တက်တမ်းမရှိခင်ကံမကုန်ခင်တည်သွားတယ်လို့မဟုတ်ဘူးဒီလိုဆိုအဲ့တော့လူလောကမှာတည်စရာအကြောင်းတွေကအများကြီးရှိတယ်တည်စရာအကြောင်းတွေလိုက်ရှာကြည့်မယ်ဆိုရင်အများကြီးပေါ့ဩဘကမိကဆိုတာသူ့အကြောင်းသူများကတတ်လို့တည်တယ်ကာကကိုယ်ဝင်တိုက်တော်လို့တည်တယ်အကူအကူအိမ်မောလိမ့်ကြလို့သေးရဲ့ကိုယ့်အကူတတ်သေးရဲ့အမျိုးစုံပေါ့မတော်တဆတဏ္ဍမလို့သေးရဲ့ဘာဖြစ်လို့သေးရဲ့ညာဖြစ်လို့သေးအများကြီးပဲပေါ့အဲ့ဒီဥပ္ပစေကမရဏလို့ဩလူလောကတတ္တဝါဖြစ်လာတယ်ဆိုလို့ရှိရင်ဟောဒီအကြောင်းလေးမျိုးတဲ့ကတစ်ခုခုကြောင့်လူတူတယောက်တတ္တဝါတွေဟာတည်ဆုံးရရတယ်တည်ဆုံးပြီဆိုလိုက်တဲ့အချိန်ပိုင်းလေးမှာဘယ်လိုနည်းနဲ့ပဲသေးသေးဒီဒီတေဂန်ဒီအချိန်ကလူရဲ့နှလုံးသားဟာအပြော့တာအပြော့တာဒီအတွက်ကြောင့်မရဏတဏ္ဍဇောလို့တေဂန်ဒီမှာဇောစိတ်တွေဖြစ်တယ်အဲ့ဒီဇောစိတ်တွေကဘာကိုအာရုံယူပြီးတော့ဖြစ်တုံဆိုလို့ရှိရင်တေဂန်ဒီဆဲတဲ့မှာလူကမျက်စိကမြင်တာပဲဖြစ်စေနားကကြားတာပဲဖြစ်စေသို့မဟုတ်စိတ်ထဲမှာအိမ်မက်မက်တလို့ပေါ်တာမျိုးပဲဖြစ်စေမျက်စိကလည်းမြင်လို့ရတယ်ကံကမ္မနမိတ်ဂတိနမိတ်လို့ကံရဲ့ဆွမ်းအားကြောင့်တေဂဏီမှာပရိသေကိုဖြစ်စေတဲ့ကံတရားရဲ့ဆွမ်းအားနဲ့အကျိုးပေးမဲ့ကံတရားရဲ့ဆွမ်းအားသို့မဟုတ်ထင်ရပေါ်လွင်စေတဲ့ကံရဲ့ဆွမ်းအားကံရဲ့ဆွမ်းအားကြောင့်နောက်ဘဝမှာပရိသေအကျိုးပေးမဲ့ကံကိုတော်၎င်းထိုကံပြုတ်နေတဲ့အချိန်ကာလကအချိန်နေတွေကိုတော်၎င်းတွားရမဲ့ဘဝရဲ့အရေးအယောင်ကုန်တော့ကောဒီတစ်ခုခုကိုမြင်ပြီးတော့စိတ်ထဲမှာအဲ့ဒီစိတ်ကအဲ့ဒီအာယုံနဲ့ပဲနစ်မြောပြီးတော့နေတဲ့အချိန်မှာသုတိစိတ်နေကြသွားတယ်အဲ့တော့မသိခင်ကတည်းကကံအာယုံကမ္မနမိတ်အာယုံဂတိနမိတ်အာယုံဆိုရယ်ဒီအာယုံတစ်ခုခုပေါ်မှာအာယုံပြုထားတဲ့အတိုင်းကံတရားကဒီသူအာယုံပေါ်မှာအဝိဇ္ဇာကဖုံးကွယ်ပေးတယ်အပြစ်အနာစာမမြင်အောင်ဖုံးကွယ်ပေးတယ်တဏှာကတွယ်တာစေတယ်စိတ်ကိုအာယုံပေါ်မှာစိတ်ကိုညှို့သွားစေတယ်အဲ့ဒီလိုညှို့သွားပြီးတော့သူတွေးတောနေတဲ့စိတ်အစဉ်နှစ်သက်နေတဲ့စိတ်အစဉ်သုံးဖို့ကြောက်နံ့နေတဲ့စိတ်အစဉ်အဲ့ဒီစိတ်အစဉ်တွေဖြစ်နေတဲ့အချိန်မှာလူတွေရဲ့သေဆုံးမှုဆိုတဲ့သုတိစိတ်ကြီးကပေါ်လာတယ်အဲဒီသုတိစိတ်ကလေးပေါ်လာလိုက်တဲ့တည်းနဲ့ဒီဘဝမှာရှိသမျှကံပစားရုပ်အားလုံးဟာလည်းချုပ်ကျင်းသွားကံကြောင့်ဖြစ်တဲ့ဒီမှန်သမျှအတိတ်ဘဝကလာခဲ့တဲ့ပရိသေကျိုးကိုပြီးတဲ့ကံတရားရဲ့စွမ်းအားတွေအကုန်လုံးထိုကံတရားရဲ့အကျိုးဆက်တွေအားလုံးဟာပြည့်တတ်သွားပြီအဲဒါကိုဓမ္မဝါလို့ခေါ်တာပရိသေကျိုးကိုပြီးလိုက်တဲ့ကံထိုပရိသေကျိုးကိုပြီးလိုက်တဲ့ကံကနေထုံးထုတ်တဲ့ကံပစားရုပ်တွေအဲ့ဓာရီဟာတရားရင်နဲ့ချုပ်ပြီးတော့သွားကြတယ်ချုပ်သွားလို့ရှိရင်သေတယ်လို့သတ်မှတ်ရတယ်အဲ့တော့သေတယ်လို့သတ်မှတ်တာနှလုံးပုံရပ်သွားတာနဲ့သေတယ်လို့သတ်မှတ်လို့လည်းမရသေးဘူးနော်မြတ်စွာဘုရားရဲ့ဒီပိဋကစာပေရပြောမယ်သေတယ်ဆိုတာအင်္ဂါ၃ချက်ညီမှသေတယ်လို့ပြောရမယ်ဘာလို့ဆိုရင်အာယုဥတ္တမသဝိညာဏယထာကာယံသဟန္တိမအပဝေတော်တထာသေးတိနိရထံဝကလိင်္ဂရံဆိုဖေနပေတုပမတုတ်တန်ယုတ်ထဲမှာပါအဲ့တန်ယုတ်ပါဠိတော်မှာအာယုတဲ့ခန္ဓာကိုယ်ရဲ့ယုတ်မနန္ဓမတွေကိုထင်းထင်းဆောင်းဆောင်းတဲ့ဇီဝိတဆိုတဲ့အသက်အဲ့ဒါလည်းပဲချုပ်ငိမ့်သွားတာဖြစ်ရမယ်ဥတ္တမကံကြောင့်ဖြစ်တဲ့ဒီဇောဓာတ်အငွေ့ခန္ဓာကိုယ်အငွေ့ဒီဇောတဲ့ကံကြောင့်ဖြစ်တဲ့ဟာလည်းပဲဆက်လက်မဖြစ်ပေါ်တော့ဘူးအစ်စ်မလာတော့ဘူးပေါ့ဟောတော့ရှိတော့ရှိနေဘူးပေါ့ကမ္မဇယုတ်ကလည်းချုပ်ငိမ့်သွားတယ်ဒီဇောတဲ့လည်းချုပ်ငိမ့်သွားတယ်ဝိညာဏလို့ဆိုတဲ့ဘဝင်စိတ်အစဉ်စိတ်အလုံးဟာလည်းပဲချုပ်ငိမ့်ပြီးတော့သွားတယ်အဲ့ဒီအာယုဥတ္တမဝိညာဏလို့ဆိုတဲ့ဒီသုံးခုချုပ်သွားပြီးလုံးဝရပ်ဆိုင်းသွားပြီဆိုရင်ဒါတည်တယ်လို့သတ်မှတ်ရအဲ့ဒါမဟုတ်ဘဲနဲ့အသက်မရှိတော့တာနဲ့တည်တယ်လို့ဆိုပြီးတော့သွားဆုံးဖြတ်ပြဿနာလေးတက်ခုခေတ်မှာလည်းပဲဒါမျိုးရှိတတ်တယ်နော်
ဘုန်းကြီးတို့ခန့်ငယ်ငယ်ကတင်းစားတောင်မှဖတ်လိုက်တဲ့အခါကျဗမာပြည်မှာတော့ဗမာပြည်မှာလည်းဒီလိုဝတ္ထုတွေရှိတာ
ဘင်္ဂလားဒေ့ရှ်မှာဖြစ်ခဲ့တဲ့ဝတ္ထုတွေလေ
တင်းစားပိုင်စားနေတယ်မှာဖတ်
အဲ့ဒီဘင်္ဂလားဒေ့ရှ်မှာလူတယောက်က
ဒီလိုပဲလူငယ်လူရွယ်ပဲတင်းကြီးလို့ဆရာဝန်ကနေငကြမ်းနဲ့ထောက်ပြီးဆုံးဖြတ်လိုက်နေချင်းရဲ့ရှင်သူကိုသွားပြီးပြုတ်ပေါ့သူကတခြားဘာသာဝင်ဆိုတော့သူတို့လူချင်းရဲ့ရှင်သွားပြောလိုက်ပြုတ်တဲ့အခါမှာကံကောင်းတော့ခပ်ဖောက်သွားမြုပ်တယ်ပြုတ်ပြီးလို့သူ့တချိုပြီးမြုပ်တာပေါ့မိတချိုလိုက်ရင်တော့အစပါပြောက်သွားမှာပေါ့နော်ညီကြီးရဲ့မြုပ်လိုက်တာညီကြီးရဲ့မြုပ်လိုက်တဲ့အခါကျတော့9နာရီလောက်ကြာတဲ့အခါကျတော့ပြန်ပြီးတော့တတိလဲလာပြန်ပြီးတော့တတိလဲလာတဲ့အခါကျလူငယ်လူရယ်ဆိုတော့အားကောင်းတော့အဲ့ဒါတွန်းပြီးတော့ထွက်လာညီကြီးကုန်နေရင်တွန်းထွက်လာ
အိမ်ပြန်လာတဲ့အခါကျတော့အိမ်ကလူရယ်ကြောက်လို့လက်မခံရဘူ
းအိမ်ကလူရယ်ကြောက်တယ်လို့မြုပ်ထားပြီးအိမ်ပြန်ရောက်လာတယ်ဆိုတော့တစီကြီးတို့အောက်မိတ်မှာပေါ့နော
်အဲ့လိုအိမ်ကလူတွေလက်ခံတော့ပြဿနာဖြစ်တာသူမသေးပဲနဲ့သေးတယ်လို့ဆုံးဖြတ်ချက်ပေးတယ်ဆရာဟောတရားစွဲတယ်ဆိုတဲ့ဇာလန်လေးကိုဒါတကယ်အဖြစ်ဖြစ်လွန်ခဲ့တဲ့ဒီကနေ့ကဒီမှာရဲ့မန္တလေးမှာလည်းအဲ့လိုအဖြစ်ဖြစ်နေတယ်ခုကျမ
ှ Chinese ဒီအမျိုးသမီးလေးတရားသိပြီဆိုပြီးတော့အဲ့ဒါဇာတိကသုတ်တန်ပို့သုတ်တန်ကရောက်တဲ့အခါကျတော့ပြန်ပြီးတတိလဲလာ
အဲ့တော့တချို့ကလည်းမင်္ဂလာမရှိတော့ဘူးဆိုပြီးတော့အဲ့ဒီကလေးမလေးအိမ်ပြန်မခေါ်ဘူးလေအိမ်ပြန်မခေါ်ဘဲနဲ့အဲ့ဒီသုတ်တန်နားမှာပဲတိုက်ကလေးဆောက်ပြီးတော့ပေးထားတယ်လို့ပြောတယ်မိဘလည်းပစ္စည်းဥစ္စာရှိတယ်တေချာသူနဲ့တော့မတွေ့ဘူးရှိတယ်လို့တော့ပြောတယ်အိမ်ပြန်မလိုက်ရတော့ဘူး
အဲ့ဒါဗမာပြည်မှာဖြစ်တယ်မန္တလေးမကြခင်ကမှအခုတောင်ရှိကောင်းရှိလိုက်မှာလို့သက
်အဲ့ဒီလိုဇာလန်းတွေရတယ်အများကြီးပဲဒါကြောင့်မလို့ရှင်းမလူတွေဦးတယောက်သေတယ်ဆိုလို့ရှင်ခုနှစ်လောက်ရှိအောင်ထားလေးရှိကြတယ်ခုခေတ်ကျတော့အဲ့လိုမထားကြဘူးမထားဘူးကလေးတွေလက်ပြန်တကြူလုပ်လိုက်တဲ့အခါကျကံကောင်းအကြောင်းမလာတဲ့လူတွေကအရှင်လက်လက်ပြီးတဲ့ထက်ခါတာမျိုးလည်းဖြစ်နိုင်ခါတော့လေးကြလို့ရှိတယ်။တချို့ကျတော့ရေခဲတိုက်တဲ့ပို့လိုက်တော့မှရေခဲတိုက်တဲ့ဟုံးတိုင်းလုံးနေတော့တရေချောက်တယ်ဆိုရိုက်ခံရအောင်ခဲ့တာတခါတော့ပြောတယ်ကြားဦးတယ်တော့ရနေအောင်တကြီးလူကြီးတယောက်အဲ့ဒါသေပြီဆိုပြီးတော့တော့ပြီးတော့မြုပ်ကြမြုပ်မလို့တွင်းနဲ့ထည့်ပြီးတော့ရည်လေးတစ်ခေါက်နှစ်ခေါက်ထည့်လိုက်ခါရှိနေသူကပြန်တတိလဲလာပြီးတော့အဲမရေတောင်းကြောက်ကြောက်လန့်လန့်နဲ့အပေါ်ကအဲ့ဒီအသက်ရှင်တာကိုကယ်ရမယ်အစားမကယ်ဘဲနဲ့အဲ့ဒါကြောက်ကြောက်လန့်လန့်နဲ့ခေါင်းကိုအဲ့ဒါတူနဲ့ထုပြီးတော့ပြန်ပြီးတော့မြုပ်လိုက်တယ်အ ဲ့ဒါလို့ဇာလန်းနေလဲကြားမှုလားအဲ့
တော့ဘဝဆိုတာကံတရားတိုင်းပဲလို့ဗမာတွေတွေးတဲ့အတိုင်းတွေးရတာတော့တက်တာတာပေါ့နော်
သက်တာမှုလို့ရတာပေါ့
အဲ့ဒါကြောင့်မလို့သေဆုံးခြင်းဆိုတာအာယုရဲ့ဥတ္တမရဲ့ဝိညာဉ်ရဲ့အဲ့ဒီသုံးခုချုပ်ငိမ့်သွားပြီဆိုမှမရိခန္ဓာကိုယ်ကြီးကလုံးဝအပူဓာတ်တွေလည်း temperature တွေလည်းလုံးဝချုပ်ငိမ့်သွားတယ်အပူဓာတ်တွေခန္ဓာကိုယ်ပူငွေ့တွေချုပ်ငိမ့်သွားတယ်ဇီဝိတာဆိုတဲ့အသက်လည်းပဲချုပ်သွားတယ်ဝိညာဉ်ဆိုတဲ့သတိစိတ်လည်းချုပ်စိတ်လည်းချိတ်ချုပ်ငိမ့်သွားပြီဆိုလို့ရှိရင်တော့ဒါလုံးဝသိရလို့ဒီလိုသတ်မှတ်ချက်ချတာပေါ့ဆေးပညာရတော့တမျိုးကြီးပေါ့ယူလိမ့်မယ်ပေါ့ဒါဘုရားဘာသာရဲ့ချမ်းသာအရာကတော့အဲ့တိုင်းပဲအဲ့ဒီအကြောင်းသုံးမျိုးချုပ်ငိမ့်ပြီဆိုရင်သိရလို့ဒီလိုသတ်မှတ်တယ်အာယုဥတ္တမသဝိညာဏစေတာကာယံဇဟန္တိမှာဟောဒီခန္ဓာကိုယ်ယူဒီသုံးခုကချုပ်သွားတယ်စွန့်သွားပြီဆိုလို့ရှိရင်အဲ့ဒီတိုင်းညာသိရလို့သတ်မှတ်တယ်ေတေခြင်းအကြောင်းသေဝံသေတိ
ဒီလိုသေတဲ့အခါမှာအာယုနမိတ်တွေက
အမြဲတမ်းအရေးကြီးတယ်
ပြောင်းလဲပြေးလို့ရတဲ့အာယုနမိတ်တွေရှိတယ် ဒီကနေ့မှာမိမိရဲ့ကံအားတွေဆိုတာကောင်းတာတွေလည်းထင်မကောင်းတာတွေလည်းထင်အဲ့တော့ဘုရားဘာသာတွေအနေနဲ့ကတော့နောက်ဆုံးအချိန်ရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုအနည်းနာမှာဟိုပြောဒီပြောမပြောဘဲနဲ့အာဘိဓကာလေးပြောပြီးစိတ်ချမ်းသာအောင်ထားဖို့ညင်ညင်တက်တက်နဲ့အာဘိဓကာပြောရင်ဖြစ်စီသူနစ်တက်တဲ့တရားဖွင့်ပြရင်ဖြစ်စီအဲ့ဒါလိုအေးအေးချမ်းချမ်းသိခွင့်ရအောင်ထားဖို့ကောင်းတယ်ပေါ့အဲ့ဒီနားကြမှာဗန်စာဥကပဲထားခဲ့လို့ဘာလို့တော့မမေးတဲ့ဘူးပေါ့နော်လက်ဆုပ်ကဘယ်သူပေးထားခဲ့လို့ပဲအပ်ထားတော့
ဘယ်ပေါင်းတိုင်ထားတာတော့ဒီပါလိမမေးတဲ့ဘူးပေါ့
မေးရင်အဲ့ဒီကလမ်းချောင်းမှာမဟုတ်ဘူးဒုက္ခတွေရောက်တတ်တယ်ပြီးတော့တချို့လည်းမသေးခင်ကငိုလာရှိသေးတယ်ငိုပြီးဆိုရင်ပုံပြီးတော့ဆုံးတယ်ဒုက္ခများဒေါမနတာတွေဖြစ်ပြီးတော့
သိဆုံးသွားတတ်တယ
်အဲ့တော့သင်္ခါနီးမှာဆိုတိတ်အရေးကြီးဘုန်းကြီးတို့စကိုင်းမှာဆရာတော်ကြီးတော်ဒီလိုပဲတေဂာနီအချင်းပြန်မနေတော့စလိုင်းသွဲပေးတာပေါ့လေ
ရမလားလို့ပြုစုတဲ့ပုံပေါ်ရတယ်လို့
သူကမတန်းကိုပြောတယ်ညင်းတယ်အတွင်းသွင်းပေးကြတဲ့အခါကျတော့သူဘာမှမပြောတော့ဘာမှမပြောပြီမဲ့လို့စိတ်ထဲမှာမကျေနပ်တဲ့အရေးအယံတွေပေါ်တယ်အဲ့ဒီမကျေနပ်တဲ့အရေးအယံတွေပဲ
ကျန်တော်မူသွားတဲ့အခါကျတော့
အဲ့ဒီပြုစုတဲ့ပုံပုံတွေပေါ်မှာစိတ်ကွက်မိလို့တဲ့တစီဖြစ်တစီဖြစ်နေတယ်ဒါဒီလေလူတယောက်ကပြောတာအဲ့တော့သူ့အတွက်ကောင်းမှုလေးလုပ်ပြီးတော့အမြတ်တမ်းပေးဝေပေးပါအမြတ်တမ်းပေးဝေလိုက်လို့ရှင်သူထက်နှက်ပြေကိုသွားတော့မယ်ဆိုရယ်ဒီလိုအကြောင်းလေးပြန်ကြားတာဟုတ်တယ်မဟုတ်တယ်လို့ရန်ကုန်ကလူတွေကတော့လေချွန်နဲ့သွားမိတဲ့ဒီမှာရှိတယ်။အဲ့တော့လောကမှာဘဝဆိုတာတော့ရှိတာပဲသိချာ။အဲ့တော့ဒီကနေ့လေးရဲ့အာယုန်နမိတ်ဟာအလွန်တရာမှအရေးကြီးတယ်။ဒါကြောင့်မလို့ငြင်းငြင်းချမ်းချမ်းလေးသိတတ်အောင်နံပါတ်၁ကိုယ့်အကိုစူးစမ်းဖို့လိုတယ်ပေါ့။ကိုယ့်အကိုစူးစမ်းဖို့လိုတယ်။စိုးရိမ်စိတ်တွေကိုနောက်ဆုံးချိန်ရောက်လာပြီဆိုရင်စိုးရိမ်စိတ်တွေကိုမှမရှိဘူးအားကိုးစရာတရားနှလုံးသွင်းစရာလေးတွေရှိဖို့ကုသိုလ်ကောင်းမှုလေးတွေကိုစဉ်းစားနေဖို့ဓာတ်လေးတွေပို့ပြီးတော့စောစောကြိုတင်ပြီးတော့လေ့ကျင့်ထားနေတယ်မလေ့ကျင့်လို့ရှိရင်ထိုချိန်ကျမှတော့ချိန်မကင်မိလက်မကင်မိဖြစ်ပြီးတော့ဘဝခရီးလမ်းမှာမဖြောင့်တန်းပဲရှိတတ်ပါလေဒါကြောင့်ဘဝခရီးလမ်းဖြောင့်တန်းဖို့ရအတွက်နေ့စဉ်တည်းများမိမိရဲ့စိတ်လေးကိုကုသိုလ်ကောင်းမှုတွေညှို့ပြီးတော့နေတတ်အောင်နေလို့ရှိရင်တည်တတ်တဲ့အသေးမျိုးနဲ့တည်တတ်မှာပါဒါမှမဟုတ်တရားလေးနှလုံးသွင်းပြီးတော့နေတတ်အောင်ဟိုတွေးဒီတွေးမတွေးပဲနဲ့ဟိုအတွက်ဆိုရင်ဒီအတွက်ဆိုရင်ဟိုအတွက်ဒါဒါအတွက်ဒါမရှိပဲနဲ့မိမိရဲ့သဘာဝတရားလေးကိုသာစဉ်းရင်စဉ်းစားပြီးတော့ကိုယ်ကျင့်တရားလေးတွေကိုယ်စီလက်ကင်ထားပြီးတော့ဘဝတစ်ခုမှာငြိမ်းငြိမ်းချမ်းချမ်းနဲ့ဒီကုန်းချုပ်နိုင်ရမယ်သူဒီကုန်းချုပ်နိုင်မှလာတယ်နောက်ဆုံးမှာအငိမ့်တက်ဖြစ်နေနိဗ္ဗာန်ကိုမရမချင်းဒီကဲ့သို့ဖြစ်လိုက်ဩလိုက်နာလိုက်တေလိုက်ဆိုတဲ့ဆင်းရဲဒုက္ခတွေကျုံးနေတော့မှဖြစ်တယ်နိဗ္ဗာန်ချမ်းသာတည်တာလေကိုချင်းကိယနာချင်းကိယတေချင်းကိယဖြစ်တဲ့အတို့ကိုစီကိုမယုံကြည်ကြပြီးနေနိဗ္ဗာန်ချမ်းသာကိုရရရာကြောင်းသူတော်ကောင်းတရားကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း